Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်အတန်ရဲ့2022ခုနှစ်ဒီဇင်ဘာလ22ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190ဂျိုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးသွားပါမယ်ဒီကနေ့နောက်တော့ဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာပဋိပက္ခတွေကြောင့်လာမယ့်2022ခုနှစ်အတွင်းလူသားချင်းစာနာမှုအထောက်အကူလိုအပ်သူတွေဟာ14သန်းကျော်အထိရှိလာနိုင်တယ်လို့ကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်မြန်မာပြည်ကိုလာရောက်မဲ့တဲ့ဒါအပြင်ကိုဗစ်ကာယောကာကာလအတွင်းအမေရိကန်ပြည်ထောင်စုမှာပထမအဦးဆုံးအကြိမ်ဖြစ်လူဦးရေတိုးပွားမှုနှုန်းကျဆင်းသွားတဲ့တဲ့စတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာတဲ့တွေကိုတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ကရင်ပြည်နယ် 6K ကောဒေသတိုက်ပွဲတွေကိုစစ်တပ်ဘက်ကအဆုံးသတ်ဖို့ကရင်လက်နက်ကင်တပ် KNU ကတောင်းဆိုလိုက်ပါတယ်။
ဒီကတော့ဆက်ပြီးတော့ဒီဆန်ဒီရဲ့လူကစစ်တပ်ပြည်ထောင်စုကဖြစ်နေတဲ့အခါကျတော့ဒီကိစ္စမှာစစ်တပ်ပြည်ကဆော့ပြီးထုတ်လိုက်တာတော့ပိုပြီးကောင်းတယ်လို့အမိပ
ါတဆက်ထဲမှာပဲခင်ပြည်နယ်တဲကနောက်ထပ်စီးရီးအခြေအနေစုစည်းတင်ပြချက်မြန်မာရွှေပြောင်းနေရှိရာထိုင်းနိုင်ငံဘက်ကကိုဗစ် -19 အခြေအနေမလေးရှားမှာရေကြီးမှုထံမြန်မာလုပ်သားတွေပါတွေ့ကြုံရတဲ့အကြောင်းသတင်းဆောင်မတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒီနောက်မှာတော့အမေရိကန်ကာကွယ်ရေးဆိုင်ရာလုတ်ပိုင်ခွင့်အဥပဒေတွေကမြမအရေးပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးခန်းအပါအဝင်အပတ်စဉ်အစည်းအဝေးတွေကိုလည်းနားဆင်ကြရပါမယ်ရှင်အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါမယ
်မြန်မာနိုင်ငံမှာပြပွားနေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ပြည်တွင်းအိုးမဲ့အိမ်မဲ့ဥယျာဉ်တိုးလာနေပြီးမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူတွေပုံမလိုအပ်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူ Fahrenheit ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာအင်ကာနေကပြောဆိုလိုက်ပါတယ
် Fighting between and among the Myanmar army, ethnic armed organizations and local people's defense forces continues.
မြန်မာစစ်တပ်နဲ့တိုင်းရင်းသားအင်အားစုများဒေသခံပြည်သူကာကွယ်တပ်ဖွဲ့ PDF တွေအကြားဆက်လက်တိုက်ပွဲဖြစ်ပွားနေတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးရသူတွေတိုးလာနေတဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနခွဲအနေနဲ့လွန်ဆောင်မှဆုံးရင်ပူပန်နေတဲ့အကြောင်းကိုကုလသမဂ္ဂပြောရေးဆိုခွင့်ရှိသူ Fahrenheit ကပြောဆိုထားတာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီရေးအဖွဲ့တွေနဲ့အတူအကူအညီပေးနေတဲ့အဖွဲ့တွေဟာဒုက္ခသည်တွေထံအရောက်သွားနိုင်ဖို့လိုအပ်ကြောင်းနဲ့အထူးသဖြင့်တိုက်ပွဲတွေပြင်းထန်နေတဲ့မင်းတပ်လိုနေရာမျိုးတွေမှာဒုက္ခသည်တွေထံကိုတွားရောက်ဖို့တွားရောက်လို့မရဖြစ်နေတဲ့အတွက်အထူးစိုးရိမ်မိတယ်လို့လည်းပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။2022ခုနှစ်အတွင်းမြန်မာနိုင်ငံအတွက်တောင်းခံထားတဲ့ American Dollar 385တန်းတည်းက58ရာခိုင်နှုန်းဟာအကူအညီလိုအပ်နေတဲ့လူ3တန်းတည်းက2တန်း4သိန်းကျော်လောက်ကိုသာကုလသမဂ္ဂအနေနဲ့ကူညီရေးအဖွဲ့တွေကကူညီနိုင်တယ်လို့ဆိုပါတယ်။လာမယ့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာအနည်းဆုံးလူ 14.4 တန်းလောက်အတွက်လူသားချင်းစာနာမှုအထောက်အကူတွေလိုအပ်မှာဖြစ်ပြီးတော့အဲ့ဒီအထက်က6.2 တန်းလောက်ဟာအရေးပေါ်အကူအညီတွေလုံးဝဖြစ်တယ်လို့ကုလသမဂ္ဂကတွက်ချက်ထားပါတယ်။ဒီအတွက်လဲ American Dollar 826တန်းလိုမယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောဆိုသွားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနအတွင်းဝင် Harsh Vardhan Shringa ဟာဒီကနေ့ဗုဒ္ဓဦးနေ့မှာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်သွားရောက်มาဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်အိန္ဒိယကအစစ်မြင်အရာရှိတူလာရောက်တာဖြစ်ပါတယ်။သူရဲ့ခီးစဉ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရင်းနဲ့ပတ်သက်တာတွေအိန္ဒိယမြန်မာနယ်စပ်လုံခြုံရေးအခြေအနေတွေနဲ့မြန်မာနိုင်ငံရေးအခြေအနေတွေကိုဆွေးနွေးလိမ့်မယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာန MEA ကထုတ်ပြန်ပါတယ်။ဒါတွေအပြင်မြန်မာနယ်စပ်မနီပူပြည်နယ်နဲ့နာဂါလန်ပြည်နယ်တွေမှာမကြာသေးခင်ကစစ်သွေးကြွအဖွဲ့တွေရဲ့လှုပ်ရှားမှုတွေတွန်းမြင်လာတဲ့အပေါ်မှာလည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးမှာပါဝင်လိမ့်မယ်လို့လေ့လာသူတွေကဆိုပါတယ်။အိန္ဒိယနိုင်ငံရဲ့အတွင်းဝင်အနေနဲ့မြန်မာစစ်ကောင်စီနဲ့ရင်သာမကနိုင်ငံရေးပါတီတွေအရက်ပက်ဆိုင်ရာအသင်းအဖွဲ့တွေနဲ့လည်းတွဲဆုံဆွေးနွေးလိမ့်မယ်လို့အိန္ဒိယနိုင်ငံရဲ့ဌာနကြီးညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ AB လကတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်ပြီးအိန္ဒိယအစိုးရကရှုံချကြောင်းကြီးညာခဲ့ပါတယ်။ ဒါအပြင်ဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဒီလအစောပိုင်းကထောင်ဒဏ်ချမှတ်လိုက်စဉ်ကလည်းအိန္ဒိယအစိုးရကစိတ်အနှောက်အယှက်ဖြစ်ရပါကြောင်းနဲ့မြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံပါကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဘာရင်ဒရန်ဗာချီကပြောကြားခဲ့ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုသွားရောက်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့မစ္စာချူဆက်ပြည်နယ်လိုဝဲလ်မြို့မှာရှိတဲ့ကမ္ဘောဒီးယားကောင်စစ်ဝင်ရုံးရှိမှာပြီးခဲ့တဲ့စနေနေ့ကအဝေးရောက်မြန်မာနိုင်ငံသားများကဆန္ဒပြခဲ့ကြပါတယ်။
Burma must be free.
Freedom, justice, democracy.
Cambodia must be free.
အာဆီယံလက်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ဟာအနာသိန်းစစ်ကောင်စီနဲ့တွေ့ဆုံဖို့လာမဲ့2022ခုနှစ်ဇန်နဝါရီလမှာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအနာသိန်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့အာဆီယံကသဘောတူညီချက်၅ချက်နဲ့ဝင်ရောက်ဖြေရှင်းပေးဖို့ကိစ္စကိုမြန်မာအနာသိန်းစစ်ကောင်စီကအပြေးဝပူပေါင်းဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်အာဆီယံကမြန်မာစစ်ကောင်ဆောင်တွေကိုအာဆီယံထိပ်သီးအစည်းအဝေးတက်ဖို့ဖိတ်ကြားခြင်းမပြုဘဲအရေးယူဆောင်ရွက်မှုတွေပြုလုပ်ထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့အာဆီယံ10နိုင်ငံဖွဲ့စည်းထားတာဖြစ်ပြီး9နိုင်ငံမဟုတ်ကြောင်းနဲ့ဒါကြောင့်မြန်မာနိုင်ငံကိုပြန်ခေါ်တက်ပြီး10နိုင်ငံဖြစ်အောင်လုပ်မယ်လို့ပြောကြားထားပါတယ်။ကုလသမဂ္ဂအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံဒီမိုကရေစီပြုပြင်ရေးလမ်းကြောင်းကိုပြန်လည်ရောက်ရှိဖို့တောင်းဆိုနေပြီးအနာသိန်းစစ်ကောင်စီကိုတရားဝင်မှုရှိအောင်လုပ်တာမျိုးကိုရှောင်ရှားကြပါတယ်ခင်ဗျာ
ရုရှားနိုင်ငံနဲ့တိကမှာခင်ဗျာယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့အများအပြားစုဖွဲ့နေတာနဲ့ပတ်သက်ပြီးရုရှားနဲ့အမေရိကန်ပြည်ထောင်စုတို့တွဲဆုံဆွေးနွေးမှုဟာ၈နှစ်အစဇန်နဝါရီလအတွင်းစတင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအစိမ့်မြင့်အရာရှိတဦးကမနေ့အင်္ဂါနေ့ကပြောပါတယ်ရုရှားဘက်ကတောင်းဆိုထားတဲ့ NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်တွေရဲ့စီးရဲလှုပ်ရှားမှုတွေကိုအရှေ့ဥရောပနဲ့ယူကရိန်းနိုင်ငံတွေပက်စီချက်ထွေမဲ့အစီအစဉ်ကိုလက်လျှော့ဖို့ဆိုတဲ့အချက်တကူလဲဆွေးနွေးမဲ့နေ့ရက်ကိုရုရှားနဲ့အမေရိကန်တီးတန့်သဘောတူကြလိမ့်မယ်လို့လဲဥရောပရေးရာအမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးကာရင်ဒွန်ဖရိုင်းကသတင်းသမားတွေကိုပြောပါတယ်။ဒါပေမဲ့လဲရုရှားရဲ့စီးရဲလှုပ်ရှားမှုအပေါ်မိမိတို့ရဲ့စိုးရိမ်မှုကိုအခြေခံပြီးအပြန်အလှန်လေးစားမှုကိုဆွေးနွေးရမယ်ဆိုတာမိမိတို့အနေနဲ့ရှင်းရှင်းလင်းလင်းပြောထားပါတယ်။ဒါအပြင်မိမိတို့ရဲ့ဥရောပမှာမိတ်တွေမိဖက်နိုင်ငံတွေနဲ့လည်းအပြည့်အဝပူးပေါင်းဆောင်ရွက်ရပါလိမ့်မယ်လို့သူကပြောပါတယ်။ထပ်ပြီးရှင်းအောင်ပြောရရင်ဥရောပလုံခြုံရေးကိုဥရောပနိုင်ငံတွေရဲ့သဘောထားမှာပါပဲဆွေးနွေးမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ရုရှားနိုင်ငံအနေနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအင်အားတသိန်းလောက်ရှိတဲ့တပ်ဖြန့်ကျက်ထားပြီးအနောက်နိုင်ငံတွေကခန့်မှန်းထားပါတယ်။2014ခုနှစ်ကခရိုင်းမီးယားကျွန်းဆွယ်ကိုရုရှားသိမ်းပတ်ပြီးနောက်ပိုင်းမှာအင်အားကြီးမားဆုံးဖြစ်ပါတယ်။ရုရှားအလီနဲ့ရှင်းနေအစောပိုင်းလောက်မှာယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်လိမ့်မယ်လို့လဲဆိုရင်ကြောင်းအမေရိကန်ပြည်ထောင်စုကဖော်ပြနေပါတယ်။ဒါပေမဲ့လဲရုရှားသမ္မတပူတင်အလီနဲ့အဲ့ဒီလိုတိုက်ခိုက်ဖို့အတွက်ဆုံးဖြတ်ရသေးဟန်မတူဘူးလို့လဲယူဆထားတာရှိပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကအမေရိကန်သမ္မတဂျိုးဘိုင်တင်နဲ့ရုရှားသမ္မတပူတင်တို့အွန်လိုင်းဆွေးနွေးပွဲမှာတကယ်လို့ရုရှားအနေနဲ့ယူကရိန်းနိုင်ငံကိုတိုက်ခိုက်လာရင်အမေရိကန်နဲ့မဟာမိတ်တွေရဲ့စီးပွားရေးအရာပြင်းထန်တဲ့ဒဏ်ခတ်မှုကိုခံရမယ်ဆိုတာသတိပေးထားပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32 kHz 9335နဲ့9383ည52 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါဦးမယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံရဲ့ငွေကြေးတွေကိုပိတ်ပင်ထိန်းချုပ်ထားတာကိုပြန်လည်ဖွင့်ပေးဖို့ရာပေါင်းများစွာသောအာဖဂန်ပြည်သူတွေကကဘူးမြို့တော်ရဲ့လမ်းမတွေမှာအင်ကာနေကဆန္ဒပြခဲ့ပါတယ်။ဆန္ဒပြသူတွေဟာပိတ်ထားတဲ့အမေရိကန်တန်ရုံရှိမှဆူယုံခဲ့ကြပါတယ်။ထိန်းချုပ်ထားတဲ့ပတ်စံတွေပြန်ပေးဖို့ဆိုတဲ့စာရန်တွေကိုကင်ဆောင်ကအမေရိကန်စန့်ကျင်ရေးကြွေးကြော်တန်းတွေကြွေးကြော်ခဲ့ပါတယ်။ဒါစီနဲ့ချီတဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကလည်းကဘူးမြို့ရဲ့တရားနေရာမှာဆန္ဒပြဝဲတစ်ခုပြုလုပ်ခဲ့ကြပြီးအမေရိကန်ဘူဘန်ကထိန်းချုပ်ထားတဲ့ငွေတွေကိုပြန်ပေးဖို့တောင်းဆိုခဲ့ပါတယ်။တာလီဘန်ကိုယူရတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာနိုင်ငံရေးနဲ့မသက်ဆိုင်တဲ့အာဖဂန်ရဲ့ပုဂ္ဂလိကလုပ်ငန်းတွေနဲ့တာမန်အလုပ်သမားတွေကိုအပြင်းအထန်ထိခိုက်စေတယ်လို့ဆန္ဒပြတဲ့လုပ်ငန်းရှင်တွေကပြောဆိုပါရယ်ဆန္ဒပြသူတွေကအမေရိကန်နိုင်ငံဂျာယီဝင်ကြီးအန်တိုနီဘလင်ကင်ကိုလိမ့်မှုထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုလည်းဝင်ခဲ့ပါရယ်အနောက်တိုင်းကထောက်ခံကူညီခဲ့တဲ့အာဖဂန်အစိုးရပြိုကျသွားပြီးနောက် အစိုးရကန်ထရိုက်လုပ်ငန်းတွေနဲ့နိုင်ငံတကာထောက်ပံ့တဲ့စီမံကိန်းတွေအတွက်ကန်ထရိုက်စနစ်နဲ့လုံဆောင်ပေးထားတဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်ပေးချေရမယ့်အကျွေးဒေါ်လာတန်း600ကျော်ကျန်ရှိနေသေးတယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်နေဟာကိုဗစ်ကာယောဂါဗီဇာပြောင်းအိုမီကရန်ပိုးသစ်ကူးစက်မှုမြင့်မားနေတာကိုတိုက်ဖျက်ရေးစ조사မှုအနေနဲ့ဝန်ထမ်းမလုံမလောက်ဖြစ်နေတဲ့စေယုံတွေကိုဗဟိုကျန်းမာရေးဝန်ထမ်းတွေဆေးလွတ်ပေးဖို့အင်ကာနေကစီစဉ်နေပါတယ်။ဒါအပြင်ကိုဗစ်ကာယောဂါပိုးရှိမရှိကိုယ်တိုင်စစ်နိုင်တဲ့ test kits ကိရိယာလေးတွေတန်း900ပေးဖို့လည်းလှုံ့ဆော်နေပါတယ်။သမ္မတဘိုင်ဒန်ရဲ့ကိုဗစ်တိုက်ဖျက်ရေးနဲ့ပတ်သက်ပြီးပြောကြားခဲ့စင်မှာပဲပြီးခဲ့တဲ့တနင်္လာနေ့ကဆိုရင်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာယောဂါကူးစက်မှုပေါင်း 34,300 အထိစံချိန်တင်ကူးစက်မှုရှိခဲ့ပြီးသေဆုံးသူပေါင်းက 1,300 ရှိခဲ့ပါတယ်။ကူးစက်တဲ့သူတွေထဲမှာ 85% ခန့်လုံးဟာ Omicron ပိုးသစ်နဲ့ဆက်ဆံနေတယ်လို့ဆိုပါတယ်။ဒါပေမဲ့ကာကွယ်ဆေးအပြည့်ထိုးထားသူတွေအားဖြင့်ကာကွယ်ဆေးထိုးထားသူတွေအနေနဲ့လာမယ့်ခရစ်စမတ်နဲ့နှစ်သိကူကာလတွေမှာမိသားစုတွေဆွေမျိုးမိတ်ဆွေတွေနဲ့ပျော်ပျော်ပါပါဆင်နွှဲနိုင်ပါတယ်လို့လည်းသူကပြောဆိုပါတယ်။ကျွန်တော်တို့အနေနဲ့ Omicron ပိုးသစ်ကိုစိုးရိမ်နေရပြီမဲ့ကြောက်စရာမလိုဘူးလို့လည်းသူကပြောဆိုလိုက်ပါတယ်ခင်ဗျာ
။ Johnson & Johnson ကာကွယ်ဆေးဟာသွေးခဲတာသွေးကြောပိတ်တာမျိုးကိုဖြစ်စေနိုင်တာကြောင့်မွန်တာနာနဲ့ဖိုင်ဇာကာကွယ်ဆေးတွေကိုသုံးသင့်တယ်လို့ပြီးခဲ့တဲ့ရက်သက်တပတ်အတွင်းတုန်းကအမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဌာန CDC ကမှတ်ချက်ပြုထုတ်ပြန်ခဲ့တဲ့အပေါ်မှာအာဖရိကသိပ္ပံပညာရှင်တွေနဲ့ကျန်းမာရေးတာဝန်ရှိသူတွေကလွန်ဆောင်မှစိတ်ပက်မိတဲ့အကြောင်းပြောဆိုပါတယ်။ဂျုံတောင်းဂျုံကဲတချို့ဖိရတွေမှာအခုလိုသွေးခဲတာမျိုးတွေ့ရတယ်လို့ဆိုပါတယ်။လူဦးရေ600ခန့်လုံးအောက်သာကာကွယ်ဆေးထိုးထားရသေးတဲ့ကမ္ဘာအနေဆုံးဖြစ်တဲ့အာဖရိကမှာJohnson & Johnson ကာကွယ်ဆေးကိုကြကြပြပြပြအသုံးပြုနေတာပါအခုလို CDC ရဲ့ကြေညာချက်ကြောင့် Johnson & Johnson ကိုထိုးဖို့ညှင်းဆိုတာတွေတွေ့ကြုံလာရတယ်လို့တောင်ပိုင်းအာဖရိကရဲ့သွေးကြောယောဂဆိုင်ရာအဖွဲ့ကြီးရဲ့အကြီးအကဲ Barrett Jacobson ကပြောဆိုပါတယ် American ယောဂထိန်းချုပ်ရေးဌာန CDC ရဲ့ Johnson & Johnson ကာကွယ်ဆေးနဲ့ပတ်သက်တဲ့မှတ်ချက်ဟာ Britain နဲ့ကနေဒါတို့လိုနိုင်ငံတွေကထုတ်ပြန်ပြီးမှထွက်ပေါ်လာတာဖြစ်ပါတယ်အမေရိကန်ကတော့ဒါက CDC American CDC ကတော့ဒါကကျန်းမာရေးရရွေးချယ်မှုဖြစ်ပြီးဆေးမထိုးတာတက်ဆိုင်ရင်ဘလို့ကာကွယ်ဆေးမျိုးဖြစ်ဖြစ်ထိုးထားတာအကောင်းဆုံးဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့လူရည်တိုးပါနှုန်းဟာနိုင်ငံတည်ထောင်ခဲ့ပြီးကတည်းကဆိုရင်ကိုဗစ်ကာယောဂါကူးစက်မှုရဲ့ပထမနှစ်မှာအနှိမ်ဆုံးကျဆင်းခဲ့ပါတယ်အဲ့ဒီလိုဖြစ်ပွားခဲ့တဲ့အကြောင်းချက်တွေထဲမှာကိုဗစ်ကာယောဂါကြောင့်နိုင်ငံရွှေ့ပြောင်းအခြေချသူတွေကိုကန့်တတ်လိုက်တာမိခင်လောင်းတွေကိုဝင်ဆောင်တာနောက်ကျတာသေဆုံးမှုတွေများပြားလာတာတွေကြောင့်ဖြစ်တယ်လို့အင်ကာနေကထုတ်ပြန်ပါတယ်။မနှစ် 2020 ဇူလိုင်လကနေဒီနှစ် 2021 ဇူလိုင်လအတွင်းအမေရိကန်ပြည်ထောင်စုမှာလူဦးရေတိုးတက်မှုဟာ 3.1% ခန့်လုံးအထိပဲရှိပြီး 3,902,000 ကျော်ပဲရှိတယ်လို့အမေရိကန်လူဦးရေသကောင်စင်ဌာနကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်ရှင်ထိုင်းမြန်မာနယ်စပ်မြဝတီခရိုင်၄ကီကော်မြို့သစ်ကနေစတင်လိုက်တဲ့တိုက်ပွဲတွေဒီထက်ပိုပြီးမကျေပြန့်စေဖို့ဆိုရင်လက်ရှိစစ်ကောင်စီဘက်ကထိုးစစ်တွေရပ်ဆိုင်းဖို့လိုအပ်ကြောင်း KNU ဘက်ကတောင်းဆိုလိုက်ပါတယ်စစ်ကောင်စီအနေနဲ့ပြည်သူလူထုမထိခိုက်အောင်နောက်ဆုတ်တင်တယ်လို့ NCA လက်မှတ်ထိုးထားတဲ့တရင်သားလက်နက်ကိုင်အဖွဲ့ကိုစားပြုပြောခွင့်ရသူကလည်းတောင်းဆိုပါတယ်စစ်တပ်နဲ့အပြစ်ရလက်မှတ်ထိုးထားတဲ့ KNU အဖွဲ့ချတိုက်ပွဲတွေဖြစ်နေတဲ့အပေါ်တုံ့ပြန်ချက်တွေကိုတော့ရန်ကုန်လလာတဲ့သတင်းကိုကိုရဲမွန်ကတင်ပြထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်မြဝတီခရိုင်၄ကီကော်မြို့သစ်မှာကရင်အမျိုးသားအစည်းအရုံး KNU ရဲ့လက်နက်ကင် KNL ပြည်သူ့ကာကွယ်ရေး PDF ဖူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားတာတပတ်ကြာလာချိန်မှာနှစ်ဖက်ကြားတိုက်ပွဲတွေဟာအနီးပတ်ဝန်းကျင်မှာကအခြားနယ်မြေတွေမှာပါကျယ်ပြန့်လာမဲ့အခြေအနေတွေရှိနေပါတယ်ဒီတိုက်ပွဲတွေရွေသွားဖို့အတွက်စစ်ကောင်စီနဲ့ KNU အကြားဆွေးနွေးမှုတွေအခုချိန်ထိမရှိသေးပါဘူးတိုက်ပွဲတွေရပ်သွားဖို့ဆိုရင်စစ်ကောင်စီရဲ့လက်ရှိထိုးစစ်ကိုရပ်တန့်ဖို့လိုကြောင်း KNU ရဲ့ဒုဥက္ကဋ္ဌဗဒိုစောကွယ်ထူဝင်းကပြောပါတယ
်ကျွန်တော်တို့ဆွေးနွေးထားတာမရှိဘူးကျွန်တော်တို့ရဲ့ဒေါ်လာထုတ်ပြန်ခြင်းကအရတော့ကျွန်တော်တို့တောင်းဆိုတာလည်းဒီလိုကူအော်ပရေရှင်းကိုဆက်ပြီးတော့မလုပ်ဖို့တည်းဒီတက်ကြံရုပ်ကိုတည်းပေါ့နော်နောက်တစ်ခုကတော့လေးနဲ့တူဖို့ကိစ္စရဲ့နောက်ဘူးတော့ဒီကျွန်တော်တို့ဒီနိုင်ငံကအပြည့်အစည်တွေကလည်းဒီကိစ္စမှာဒီအထောက်အကူဒီနိုင်ဖို့တော့ကျွန်တော်လုပ်တော့ဒီကိစ္စရဲ့ဆိုင်ကိစ္စကတော့ခုနကကျွန်တော်တို့ဒီတင်ပြလို့ပေါ့အဲ့မလို့ပြောတာဘယ်လောက်လက်ခံပြီးတော့ဒီကဆောင်ရွက်နေတော့အပေါ်မှာမူတည်တော့နော်
ဒီလေးကိုမှတော့သူကြားဖြစ်စဉ်တစ်ခုပေါ့နော်နောက်ပြီးဆင်းရဲတုံးကြော်လဲဒါပုံမှုပြီးတော့ခြေတန်လာတဲ့အပေါ်မှာဒါကကျွန်တော်တို့ပြီးသားပြီးတော့ကျွန်တော်ကံကြွေမဲ့တဲ့ပုံမှာဒီကိုယ်ညွေးတမဟာတဲ့တမဟာနဲ့တမဟာတုံးနေမြေမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေအရင်ကဂျိုကြားဖြစ်ပွားတဲ့လို့တမဟာ၅ထင်းချုပ်နေမြေမှာမကြာခဏဖြစ်ပွားတာရှိပေမဲ့ တမဟာ၆ထင်းချုပ်တဲ့လေကေကိုတိုက်ပွဲမှာတော့စစ်ကောင်စီဘက်ကစစ်အင်အားပုံမှုတုံးဆွဲလာတာရှိကြောင်းလဲဘရိုစောကွယ်ထူးဝင်းကထောက်ပြပါတယ်လေကေကိုမြို့တဲ့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA လက်မှတ်ထိုးပြီးနောက်ပိုင်းကရင်စစ်ပြေးဒုက္ခတွေကိုပြန်လည်နေရာချတာဖို့အတွက်နိုင်ငံတကာအကူအညီနဲ့တည်ဆောက်ခဲ့တဲ့နေရာဖြစ်ပါတယ် NCA လက်မှတ်ထိုးရတဲ့တိုင်းရင်းသားလက်နက်ကိုင်၁၀ဘွဲ့ရဲ့ငြိမ်းချမ်းရေးဆွေးနွေးရေးဦးဆောင်အဖွဲ့ PBSD ကပြောရေးဆိုခွင့်ရှိသူခွန်မြင့်ထွန်းကတော့လေကေကိုဖြစ်ရဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်လို့တုံ့တက်ပါတယ်လေကေကိုဆိုတာကနိုင်ငံရေးရစံတန်ဘိုးတွေငြိမ်းရေးရစံတန်ဘိုးတွေအစီရစံတန်ဘိုးတွေအားအန်ဂျန်ဘိုးဒီမှာပါလေကေကမှာအခုဖြစ်တဲ့ဖြစ်နေတာပေါ့အစီဘာဝင်ဒီငြိမ်းရေးလုပ်ငန်းစဉ်အန်ဂျန်ဘိုးထိခိုက်စေတယ်ပေါ့
အာနောက်ရရှိမှာနိုင်ငံရေးစနစ်တော်ဒီနိုင်ငံရေးစနစ်တော်ရဲ့ကြံမှာရေတောက်ယူမှုကောင်းအောင်ခံမှုတော်မှာတော့ဒါမိကမထုတ်ပြတော့အကြီးကြီးရှိပါတယ်အဲ့လိုပြောမှာဒီတိုက်ပွဲတွေကြောင့်ကရင်စစ်ပြေးဒုက္ခတဲ့၅000ထက်မနည်းထိုင်းနိုင်ငံဘက်ကိုထွက်ပြေးတင်ဆောင်နေရပါတယ်ဒါကြောင့်ပြည်သူလူထုရဲ့မျက်နှာကိုထောက်ထားပြီးစစ်ကောင်စီဘက်ကစုပ်ပေးတင်ကြောင်းလဲခွန်မြင့်ထွန်းကဆက်ပြီးပြော
င်းနေတဲ့ခါကျတော့ဒီကိစ္စမှာစစ်တပ်ကအချော့ပြီးထုတ်လိုက်တာတော့ပို့ပြီးကောင်းတယ်လို့
KNU တမဟာ6ထင်းချုပ်ထားတဲ့၄ကီကောမြို့တဲကိုစစ်ကောင်စီတပ်တွေဝန်ရောက်ပြီးလွှတ်တော်အမတ်2ဦးနဲ့စစ်ကောင်စီအပေါ်စန့်ကျင်နေသူတချို့ကိုဖမ်းဆီးခဲ့ရတာကဒီဇင်ဘာ15ရက်နေ့မှာတိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရဲမွန်ပါရှင်။ကင်းပြည်နယ်တွင်စစ်ကောင်စီဘက်ကတိုက်ပွဲတွေရပ်ဖို့ KNU ကတောင်းဆိုထားတဲ့အကြောင်းနဲ့တဆက်ထဲမှာပဲတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုတင်ပြပေးပါမယ်။ကင်းပြည်နယ်ကော့ခိကော့ကရိတ်မြို့နယ်တွင်မှမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL နဲ့ပူးပေါင်းတပ်တွေကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားပါတယ်။ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL နဲ့ပူးပေါင်းတပ်တွေကြားမှနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ကော့ကရိတ်မြို့နယ်တွေကKNU ထိန်းချုပ်ထားတဲ့နယ်မြေတဲကိုဝင်လာရကနေတိုက်ပွဲတွေဖြစ်ပွားခဲ့ရတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ
်အခုကတော့ဒီဟာဒီကော့ကရိတ်ကအဲဒီကော့ကရိတ်မြို့နယ်ပေါ့နော်ကော့ကရိတ်မြို့နယ်ရဲ့ဒီတိုက်တုံကားလမ်းပေါ်မှာပေါ့ကော့ကရိတ်တိုက်တုံကားလမ်းပေါ်မှာအဲဒီကားလမ်းပေါ်မှာရှိတဲ့ရွာတွေတော့သူကငွေကိုရတင်ယူတာထိန်းချုပ်နေတယ်ဖြစ်တယ်အဲ့ဒီနယ်မြေကိုသူကစူးမှုဖို့အတွက်ဝင်လာတာဖြစ်တယ်ဒီနေ့တိုက်ပွဲကအဲ့ဒါကျွန်တော်အန်ကောင်အင်္ဂလန်ဘက်ကနေရောက်ဆက်ဖြစ်တာကိုနဲ့အင်္ဂလန်နဲ့ဖျားကုန်းနာမှာကိုနွဲဘက်မှာကိုနွဲကျော်ဒီအာရှလမ်းနဲ့တမိုင်လောက်ဝင်ကိုနွဲရွာရောက်တယ်။အင်းညာက NCA ကြီးကြီးရဆိုရင်တော့ဒီကောကဒီအာရှလမ်းဒီကိုနွဲဘက်ချမ်းကိုဝင်ရင်ဒရင်ပို့ရတယ်ပို့ပြီးမှလည်းသူကဝင်ခွင့်ရှိတာပေါ့နော်။အရင်ကအရင်တိုက်ပွဲတော့လည်းဒီတိုင်းပဲသူကအဲ့ဒါကိုအိုစီမဆောက်ဘောနော်သူတို့ဝင်နေလဲဝင်တယ်ဒီနေ့လဲဝင်လာတဲ့ပုံစံကအဲသူတို့ကနမရှင်လေးပုံစံမျိုးနဲ့ဝင်လာတော့ဒီကထိတိုက်ပွဲဖြစ်တယ်အဲ့တော့ဖြစ်တော့ကျွန်တော်စီကသတင်းပို့လာတော့15ရောက်လောက်သူတို့ဘက်ကကြဆုံးတယ်လို့ပြောတယ်အာကား3စီးနဲ့လာတယ်3စီးမှာတနောက်တစ်စီးမှာကအတူနာကြီးပဲပြန်တင်သွားတယ
်ကော့ကရိတ်မြို့ကော့နွက်ကျေးရွာဘက်မှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ကော့ကရိတ်မြို့ရွှေကျက်မင်းဖျားကုန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်ပြီး KNU စုံမထားတဲ့နယ်မြေတွေတဲကိုနောက်ထပ်ဝင်လာဖို့စစ်ကောင်စီတပ်တွေဘက်ကကြိုးစားခဲ့တယ်လို့လည်းနောက်ထပ်ပူးပေါင်းတပ်ဖွဲ့ဝင်တဦးကပြောပါတယ်။အဲ
15မိနစ်နဲ့နိုင်ဝက်လောက်ဝင်းရင်ပြက်ပြီးတော့မှသူတို့ကအဲ့ဟိုအောက်ကစိတ်ဆောင်ထိုးတာပေါ့
။ကော့ကရိတ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုလာတော့မရှိသေးပါဘူး။ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့အတူ Pidu Kagwe Tapwe Sare Pubao Tapwe Ne, Sikau Si Tati Ha, Kiyin Pine Miawri Kiyai, Liki Gopem Ma, Pigere Yetiga, Taipwe Pipwagwe Me, Dizemala Nasatia Ne Maro, Taipwe Mashi Ulu Subare, Tabi Me, Pigere Yaka Taipwe Jao, Liki Gom Yotema Nitai Nidure Pien, Paluji Palule, Liki Go, Time Waki, Metodale, Milapan Yetegu Sare Chiwariga Tidaganiha, Niatiga Ni Songkwa Tapi Nija Lu, Tainan Bekule, Tauna Chishide Sibe Shani, Kolo Lani Jabareshim. ထိုင်းချစ်ဆိုင်ဗီအိုအေသတင်းတောင်မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်ခုတော့ဒေတာတွင်သတင်းဆောင်မတွေကိုတင်ပြပါမယ်မလေးရှားနိုင်ငံကဒေတာတချို့မှာရေကြီးရေရှမ်းသာကြောင့်လူပေါင်း9000ထက်မနည်းဘေးလွတ်ရာပြောင်းရွှေ့နေရသူတွေထဲမှာမြန်မာလုပ်သားတွေလည်းပါဝင်ပါတယ်ရေဘေးကြုံရတဲ့မြန်မာလုပ်သားတွေကိုကူညီနိုင်ဖို့ပရဟိတဆောင်ရွက်သူတွေကျူပန်နေပေမဲ့အခုအညီပေးဖို့အခက်အခဲဖြစ်နေပါတယ်ဒီအကြ
ွန်းခဲ့တဲ့အတွက်ကြောင့်ရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့ပါတယ်။ပြည်နယ်၈ခုမှာအကြီးအကျယ်ရေကြီးရေလျံမှုတွေဖြစ်နေတယ်လို့ရေကြီးမှုကြောင့်သေဆုံးသူ14ဦးထဲမှာရှိပါတယ်။ကွာလာလမ်ပူမြို့တော်တည်ရှိတဲ့စီလန်ကောပြည်နယ်အပါအဝင်ပြည်နယ်၈ခုမှာနေထိုင်သူ9000ထဲမှာဘေးလွတ်ရာမှာခိုလုံနေကြရပါတယ်။ရေမြုပ်တဲ့အထက်မှာလူနေအိမ်တွေအပြင်ဆက်ရုံအလုပ်ရုံတွေလည်းပါဝင်ခဲ့ပြီးတော့အဲ့ဒီအထက်မှာမြန်မာအလုပ်သမားတွေလည်းရေဘေးဒုက္ခကြုံနေကြရပါတယ်။ရေဘေးကြောင့်အစားအသောက်အခက်အခဲကြုံတွေ့နေရတဲ့မြန်မာနိုင်ငံသားတွေကိုကူညီနိုင်ဖို့အတွက်ကွာလာလမ်ပူအခြေစိုက်နှလုံးလှပရဟိတအဖွဲ့ကသူတို့ကိုဆက်သွယ်တဲ့သူတွေစီကိုတွားရောက်ခဲ့ပေမဲ့အခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းအခုလိုပြောပါတယ်
။တကယ်ပြိမိတဲ့မြန်မာတွေကြတော့ဟိုအထဲတွေမှာဖြစ်နေ။ကျိုးကြတော့နှစ်ထိုင်မှနေတော့ဟိုအောက်ထပ်တွေကိုမြို့သွားပြီးအပေါ်တက်တွေမှာနေကြတော့ကျွန်တော်တို့ကလည်းအဲ့အခြေအနေကြတော့တော့လို့မရဘူးဖြစ်နေတယ်။ကျွန်တော်တို့တော့တွားကြည့်တယ်။တွားလို့လုံးဝမရဘူး။ပြီးတော့တို့သက်ဆိုင်ရာတွေကအဝင်ဝင်မပေးဘူး။တို့ဘုတ်တွေပေါ်စစ်သားတွေဟိုသက်ဆိုင်ရာမိသက်ဌာနတွေအဲ့ဌာနတွေကပဲဝင်ဝင်ရှိတယ်။ခုတော့ရေတော့ပြန်ကြကုန်ပါပြီ။ရှုကြတော့ပြန်တော့ရတယ်။ရှုရပြန်တော့မရသေးဘူး။ဟိုမြုပ်သွားတယ်ဆိုရင်ရွှွန်နေပွက်နေတယ်လေ။ရွှွန်နေပွက်နေတယ်ဆိုတော့ကျိုးဆိုပေါင်လေတော့ကြံသေးတယ်။ဟိုလုံးဝတွားလို့မရသေးဘူး။ကဲစဲစကန်မှာရှိကြတော့မယ်။
တချို့နေရာတွေမှာတော့ရေပြန်ကျနေပြီဆိုပေမဲ့ရှင်လျေးလုပ်ငန်းတွေကြောင့်နောက်ထပ်3ရက်လောက်နေမှကဲဇယစ်ကန်တွေကနေသူတို့ရဲ့နေရက်စီအတီးတီးပြန်ပို့မယ်လို့သိရပါတယ်။ရေပြန်ကျပြီမို့အသက်အန္တရာယ်စိုးရိမ်စရာမရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်အကူအညီလိုအပ်နေတဲ့မြန်မာတွေအတွက်သူတို့ကိုဆက်သွယ်ဖို့ပရဟိတအကူအညီပေးသူတွေကတိုက်တွန်းထားပါတယ်။ရေဘေးလွရာပြောင်းရွှေ့နေရတဲ့မြန်မာလူသားတွေအတွက်အတိအကျမသိရပေမဲ့အကူအညီတောင်းလာသူတွေထဲလလန်းမိတဲ့သူတွေကိုတော့အတတ်နိုင်ဆုံးအကူအညီပေးနေတယ်လို့ပရဟိတတာဝန်ခံကိုသက်ကအခုလိုပြောပါတယ်
။ကိုမြမတို့သားတွေအကူအညီတောင်းလာတာရှိတယ်။တောင်းလာဆိုကျွန်တော်စားဖို့တောက်ဖို့မရှိတော့ဘူး။ဟုတ်ပြီ။ကျွန်တော်တို့သွားပြီးတော့ကြည့်တဲ့အခါမှာအဲ့ကိုလုံးဝသွားလို့မရတော့ဘူး။ဖြတ်လို့လည်းမရဘူး။ကိုယ်နဲ့ရသားအနေနဲ့သွားဖို့အဆင်မပြေဘူး။အဆင်ပြေတဲ့နေရာတွေတချို့ကျွန်တော်တို့ပရဟိတညီကိုတင်းနေတော့၊ဒီပြင်းတင်းနေတော့ထမင်းထုတ်တွေတကယ်တော့ဝေးပြီးနေရတာရှိတယ်နည်းနည်းလေးဝေးတယ်ကားတော့ကျွန်တော်4 wheel လောက်မှအမြင်ကားတွေမှမောင်းလို့ရမယ်နေတာပေါ့နော
်မလေးရှားနိုင်ငံမှာမြန်မာနိုင်ငံကဒုက္ခသည်တွေနဲ့ရွှေပြောင်းလုံသားတော်တော်များများရှိပါတယ်အလုလုကြသူအများစုကစက်ယုံအလုယုံတွေမှာလုကင်ကြတဲ့သူတွေဖြစ်ပါတယ်စက်ယုံတွေမှာတရားမဝင်နေထိုင်အလုလုနေကြတဲ့သူတွေကိုမလေးရှားအာဏာပိုင်တွေကရှာဖွေဖမ်းဆီးတာတွေတရားဝင်အထောက်အထားမရှိတဲ့သူတွေကိုနေရပြန်ပို့တာတွေလုံးလေးလုံးထရှိပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းပြောပြပေးခဲ့တာပါရှင်ထိုင်းနိုင်ငံဘက်ကကိုဗစ် -19 အခြေအနေဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပါမယ်ထိုင်းနိုင်ငံမှာဗီဇာပြောင်းအိုမီခရွန်ကိုဗစ်ပိုးသည့်ပြည်တွင်းမှာကူးစက်သူတယောက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်စောင့်ကြည့်ရေးစင်တာမဝင်တီးကြခွဲနေစရာမလိုပဲတက်ဆန်ကိုစနစ်နဲ့ပြည်ဝင်ခွင့်ပေးထားတာကိုဒီဇင်ဘာလ21ရက်နေ့အင်ကာနီကစပြီးပြန်လည်ရုပ်သိမ်းလိုက်ပါပြီထိုင်းနိုင်ငံထဲမှာအိုမီခရွန်ကိုဗစ်ပိုးသည့်ကူးစက်သူစုစုပေါင်း60ကျော်ရှိနေချိန်ထိုင်းမြန်မာနယ်စပ်ကနေဆေးဘေးဒုက္ခသည်ထောက်နှက်ချီဝင်ရောက်လာတဲ့အတွက်စိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။အိုမီခရွန်ကိုဗစ်ပိုးသည့်ပြည်တွင်းမှာကူးစက်သူတယောက်ပထမဆုံးတွေ့ရှိတယ်လို့ထိုင်းတာဝန်ရှိသူတွေဒီဇင်ဘာလ20ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံကနေပြန်လာတဲ့ကိုလံဘီယာလူမျိုးလေယမှုခင်မွန်ဖြစ်သူကနေတဆင့်ထိုင်းဇနီးတွေကိုကူးစက်ခဲ့တာဖြစ်ပါတယ်။နိုင်ငံသားကရောက်လာသူတွေမှာအိုမီခရွန်ကူးစက်သူတွေကလည်း60ကျော်ရှိနေပါတယ်။ဒါကြောင့်ထ ထိုင်းနိုင်ငံတဲကိုဝင်လာတဲ့သူတွေအနေနဲ့တိကျခွဲနေကွာရန်တင်းလောက်ဆရာမလို့ပဲတက်စ်အန်ကိုစနစ်နဲ့နိုင်ငံသားကဘာလဲခီးသွားတွေကိုပြည်ဝင်ဝင်ပေးတဲ့အစီအစဉ်ကိုတော့ဒီဇင်ဘာလ20ရက်နေ့ကနေစပြီးပြန်ရုပ်သိမ်းလိုက်ပါတယ်ဒါကြောင့်ထိုင်းနိုင်ငံကိုဝင်လာသူနိုင်ငံသားတွေအနေနဲ့ဟိုတယ်တွေမှာ9ရက်ကနေ10ရက်အထိ
ตีจาคว้นนี่จ้ามาဖြစ်ပါတယ်နောက်ထပ်အစည်းအဝေးတင်ကြပ်မှုတွေလည်းလုပ်နိုင်နေဆိုပြီးထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးဘျူရိုရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာစုဖာကိတ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်လာဝနာကြာပြည့်ရတဲ့ထုတ်ဆိုတ်ဆိုလာလို့ကအဆက်ဆက်ကိုနဲ့နှကပ်ကျစ်ဆောင်ချုံပေါ်မှာแล้วก็อีกครั้งเดียวเนี่ยนะครับมันมีโอกาสที่จะหลุดသူပြောသွားတာကတော့အခုချိန်မှ
Piring Kusamuri, Pian Mienta Lionel, Kobeka Yogan, and Patalo, Tasayaga, Nauta Ubri, Tinja Losan Doma, Pipare, so be Pio Dorava, Tainangama, Inga Neti, Omicron Kusatu, a Tipu Luna, Chausato Ushi Nedalo, Pandiana Sanji Nedu, Nase Ushi Dejao, Tanja Mai Wingi, Anute, Chan Wida Konga, a Tipu Pio Jatavare, Dija Que, Quarantine Lopo Malove, Kobe Kinshin, Loyaki Sanine, Tess and Gosan Quintutar and Nangan de Gole, Tain Dawen Shiduriga, Pianle Pinsen Sawyan Nilesobi, Tain Dawma and Chesai, Pinayene Pombu to Day Puega, Lutamai Lo Shadu, Ume Uga Piovare.
To look but a mara Biora, the Tess and Go Lupe, no, Rudivino Nangan Dro, Lekanar and Nangan, high risk and Nangan, with the Lucian Lome, and Lobby to Idanga.
ดูเรื่องเราที่เราคันดันเนี่ยบ่แต่เมื่อดีนี้มาเราดูเรื่องมาเราดูเรื่องว่าดีอุตสาหกรรมไปเลยที่นี่ก็ไปเลยเดสังโกสุราราตัวไฟเอาดันเนี่ยต้องการเสียสิบปีจะเนี่ยเป็นตัวเดียวกันเลยเดสังโกสุราไอ้เหรอที่นี่ก็ไปเลยอ่ะคุณลุงมีโควิดปกติกูเสพยาบ้ามากูไทยนั่งงานได้สูงยิ่งบุหรี่ทับปอนี่ใจมาเว้ยไทยมีมาเนี่ยจะมาดูข่าวเรื่องอารมณ์เย็นในยาวลานีว่าเลยไทยนั่งงานได้ยาวลานีมีมาดูข่าวเรื่องกู
โอมิครอนยอกาโปชิมชิซิเซไนบูกาไม่ใช่ไหนเดบุโลเลอูเมอูกาเปียวบาเรอ่อโซเอมัวร์ชีร้อนหรือชีร้อนตัวรู้กูรอดีลูกน้าลูกดีมาเราตัวเนี่ยเราทางนี้ไปเลยตัวสีสีตาสีเราลูกเราลงมาแต่เมื่อสีตาสีเราลูกกูนะดีกูน่าเปียวขึ้นนะเลยดีดีอุโมงค์โบเซฟโอกาโอเยอะไหมตัวยูยูดีเอดีเกนเนี่ยมันดีอยู่
ตอนนั้นผมพิสูจน์ได้สองมาเลยตัวเราไม่รู้เลยแต่ดูเส้นเมื่อสักครู่นี้ดีทำให้ชีวิตดูเรียวรอดจากมีนอฮ่าดีโควิดชิมชีสุราษฎร์เลยมาดีก็งูรอดดีกันตัวส่วนที่ผู้สุราษฎร์ถ้าผู้ชายเลวๆเลยมาบ่ไทยนั่งมาโนนทาบุรีปัตตานีผู้แก่สาเรปีเนริมาโอมิครอนยอกาโปกุสันในดูเรียกตัวชีท้าบาร์เอเมียจูบาร์โอนั่งงานจากขี้เสงานิพยานลาดูเรียพิเตสุบี ไทยจะมาอยู่วันนี้ท่านนักท่องเที่ยวท้าบาร์เอปีเรื่องมาโอมิครอนพัฒนาโรคกุศลตัวไทยมีตัวมีการโรคแต่เลือดก้อนนี้อยู่ที่บีไทยนั่งงานมาเข้มงวดที่ตัวกุลันบียาเลี้ยงผู้การในตัวเส้นกุศลเข้ารับเช่าไทยนั่งงานก็ยอมกับทั้งช่วยผู้การโรคทุกอย่างท้าบาร์เลยเช่น
ท่านเชื่อใจวิวเอ็ดรินทำไม่เอี่ยมมาเอ็ดรินไปปูเชปัชเช่วิวเอ็มยามาวันสี่สิบเอ็ดปุ่นนี้มันได้แค่สี่สิบเด็กกูมันได้คนในนั้นที่สับปีรอทุกเรื่องเป็นนิวาเลยเช่น
VOA American dan Yotan Radio Tolun Murigo, Nizin, American Bianzu, Washington, Murugani, Tayai Tolun Tinset Binibari. Joru Pan Yumune, Lando Media Robsin, Tomorrow VOA Mimawa, Internet Samyan Apsite, Permis.VOAnews.comale, Jishu Nasin Naimari. Tomorrow Internet Samyanago, Winjilumia, the Chan Nau Nilandaku Nine, Siphon Link Tite, 8473748.info Sure, Webley Sao, Yai Telai Dane. Tomorrow viewing Nimawai, Bema Samyanago Yoshi Naimari. 8473748.info Psipari. Dublin Lumukoye Samyanari Psite, YouTube Net Twitter Samyanari Ganile, Nasin Tishu, Drinigo Pashulu Yavari. Viewing Nimawai, YouTube Laysaga, youtube.com/VOA Burmese channel Psipari. Salomonga, VOA BURMESE, CHANNEL Psipari. YouTube Samyanago Yaupi Swing, VOA Burmese Lo Yai Telain, and tomorrow Samyanago Yau Nai Mari. Twitter Ma Swing, no, twitter.com/voabermis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်။ VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ22ရက်ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကဘာတလွားခီးသွားတဲ့အင်ကာညာချန်ဆွေးနွေးခန်းအစီအစဉ်မှာတော့
မြန်မာနိုင်ငံတကယ် real government national unity government ကိုနိုင်ငံတကာအသိမှတ်ပြုဖို့ကအရေးကြီးဆုံးပဲလို့သူကပြောသွားတယ
်မကြခင်မှာနားဆင်ကြရပါမယ်ရှင်အခုတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကိုအောင်အောင်စီစဉ်တင်ဆက်ထားပါတယ်
UK နိုင်ငံလန်ဒန်မှာကျင်းပတဲ့ကာကွယ်ဆေးထိုးဖို့စတင်ဆန္ဒပြပွဲတွေမှာရဲတွေနဲ့ရုပ်ရင်းဆန်ခက်ဖြစ်ခဲ့ပါတဲ့ United for Freedom လို့နာမည်ပေးထားတဲ့ဆန္ဒပြပွဲမှာပါဝင်သူလူ 9,000 လောက်ဟာပါလီမန်ရေးပြင်မှာရှိကြတဲ့ရဲတွေကိုဝိုင်းထားခဲ့ရကနေအဓိကရုံးဖြစ်ခဲ့တာပါ။အစိုးရရဲ့အခုလိုဆောင်ရွက်ချက်တွေဟာအလိန်ညာတွေဖြစ်တဲ့အတင်းကျပ်ကာကွယ်ဆေးထိုးခိုင်းတာကိုစတင်တဲ့ဆိုင်းဘုတ်တွေလည်းဆန္ဒပြသူတွေကကင်ဆောင်ထားပါတယ်။လန်ဒန်မြို့တော်ဝန်ကရေးပေါ်အခြေအနေတည့်ရကြီးညာပြီးမှအခုလိုဆန္ဒပြခဲ့ကြတာပါ။မြို့တော်ဝန်ဆက်တဲ့ခန်းက
We're incredibly concerned by the huge surge.
Omicron မျိုးကွဲကြီးကြဲကူးစက်နေတာကိုစိုးရိမ်ပါတယ်။လွန်ခဲ့တဲ့24နာရီတွင်ထပ်မံကူးစက်မှုပေါင်း 26,000 ကျော်ရှိပြီးဒါကာယရောဂါစပြစ်ကစားနောက်ပိုင်းအများဆုံးကူးစက်မှုနှုန်းဖြစ်ပါလေ။ဆေးရုံတက်တဲ့သူတွေများလာတဲ့ဒီချိန်ထဲမှာကျန်းမာရေးဝန်ထမ်းတော်တော်များများလည်းလုပ်ငန်းခွင်မလာနိုင်ကြပါဘူး။
တခြားဥရောပမြို့ကြီးတွေဖြစ်တဲ့ဘာစီလိုနာနဲ့ပဲရစ်မြို့တွေမှာလည်း Omicron virus ကြောင့်စီးမင်းသစ်တွေချမှတ်တာကိုကန့်ကွက်ဆန္ဒပြတာကိုတွေ့ရပါတယ်။နယ်သာလန်မှာတော့ကိုယ်နေတွင်မှသာနေရမယ်ဆိုပြီးတင်းကျပ်တဲ့စည်းကမ်းချမှတ်ခဲ့ပါတယ်။အမေရိကမှာတော့ကာကွယ်ဆေးမထိုးတဲ့လူပေါင်းသန်း90လောက်ဟာမနိုင်ဝန်ထမ်းနေရတဲ့ဆေးရုံစည်းကမ်းတွေအတွက်ဝင်တော့ဝင်ဖို့ပို့ဖြစ်စေလိမ့်မယ်လို့ဆိုပါတယ်။ကျန်းမာရေးဆိုင်ရာအင်မြူရောအကြံပေးဒေါက်တာအန်တိုနီဖောက်ချီကတနင်္ဂနွေနေ့ ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
When you have that degree of vulnerability
ယောဂကုသခံရနိုင်ခြင်းရှိနေတဲ့အနေအထားမှာ Omicron virus ကလင်းလင်းမြန်းမြန်းကုသလာနေတာဆိုတော့နိုင်ငံရဲ့နေရာတချို့ကဆေးရုံတွေမှာကတောင်းကနေဖြစ်တာကိုတွေ့ရဖို့များသလိုကျန်းမာရေးဝန်ထမ်းတွေလည်းအတော်လေးပြင်းထန်နေကြပါပြီ
လူငယ်တွေလာပိုင်းတွေတုန်းကတော့ COVID ရောဂါကိုထိချုံနိုင်ဖို့လာလာတွေမြင်ရပါတယ်ဒါပေမဲ့လည်းအဆုံးမသတ်နိုင်ဖြစ်နေတဲ့ COVID မျိုးကွဲသစ်တွေကြောင့်ကျန်းမာရေးဝန်ထမ်းတွေလည်းလက်ပန်းချလာပါတယ်အရေးပေါ်ကုသဆောင်တာဝန်ကြားသူနာပြုဖတ်တာက
Initially it was
စားကစားတုန်းကတော့အားလုံးကအင်အားပြည့်နဲ့ကုသပေးခဲ့ကြပါတယ်ဒါပေမဲ့အချိန်ကြီးကြာလာပြီးဘယ်တော့မှပြီးဆုံးမဲ့ပုံလည်းမတွေ့ရတော့ပါဘူး
ပညာရှင်တွေကတော့ကိုဗစ်ကူးစက်ခံရရင်တော့ကာကွယ်ဆေးထိုးထားသူတွေအတွက်ဆိုရင်တိတ်ပြီးတော့စိုးရင်စရာမရှိဘူးလို့ပြောထားတာပါကိုဗစ်ကြောင့်ဆေးရုံတက်နေရသူဒေးဗစ်ခေါ်လီက
ကူးစက်ရင်ဂျင်းကိုတပတ်3-4ကလောက်သွားကျင်ပါတယ်တောင်တက်စပင်းလည်းနင်းကျင်ပါတယ်ဘယ်တော့မှနေမကောင်းမဖြစ်ခဲ့တာကြောင့်ကိုကူကိုဖြစ်မှာမဟုတ်ဘူးလို့ထင်ခဲ့ပေမဲ့လည်းရောဂါတန်အလူးလည်းခံနိုင်ရပါတယ်မင်းနဲ့ဇူလိုင်မှာဆေးနှလုံးထိုးထားပြီးတော့အခုလိုဖြစ်တာဆိုတော့ကာကွယ်ဆေးသာထိုးမထားရင်ကျွန်တော်အခုဒီနေရာမှာရှိနေမှာမဟုတ်တော့ပါဘူး
။တောက်ချာနေတော့ကဆိုရင် UK မှာ24နာရီအတွင်းလူပေါင်း 9,300 ကျော်ကိုဗစ်ရောဂါကူးစက်ခံရပြီးဒီရေအတွက်ဟာတတိယရေမြောက်ပမာဏပါ။နယူးယောက်မြို့မှာတော့တရက်အတွင်းလူပေါင်း 21,000 လောက်စံချိန်တင်ကူးစက်ခဲ့ပါတယ်ခင်ဗျာ။
ကိုအောင်အောင်ပါရှင်အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြရအောင်ပါ Omicron COVID ရောဂါပိုးသည့်အန်တီရဲကြောင့် EU ဥရောပအဖွဲ့ဝင်နိုင်ငံအတော်များများမှာ Christmas ဈေးပွဲတော်တွေပြန်ပြီးတော့ပိတ်နေကြတဲ့အချိန် Croatia နိုင်ငံမြို့တော်ကဈေးပွဲတော်ကတော့အတော်လေးပဲစီကားနေပါတယ်မြို့တော် Zagreb ကဈေးပွဲတော်စီကိုမဆုမြတ်မွန်နဲ့အတူသွားကြရအောင်ပါရှင်
ခရီးယာဘာသာကိုးကွယ်ကြတဲ့နိုင်ငံတွေမှာခရစ်မတ်ပွဲတော်မတိုင်ခင်သတင်းလေးပတ်လောက်အလိုကားစားလို့မီးအလှတွေဆင်းပွဲတော်တွေကျင်းပပြီးတော့ခရစ်မတ်ပွဲတော်ကိုကြိုဆိုကြလိမ့်ရှိပါတယ် ပုံမှန်ခရစ်မတ်ပွဲတော်ရာသီချိန်ဆိုရင်မိအလှတွေဈေးပွဲတော်တွေနဲ့စီကားနေလေရှိတဲ့ဥရောပနိုင်ငံတွေမှာအခုတော့ Omicron COVID ကပ်ရောဂါပိုးသစ်အန္တရာယ်ထရှိလာတဲ့အတွက်ပွဲတော်တွေကိုသတိထားကျင်းပနေကြပါတယ်။ Germany, Austria စတဲ့ဥရောပနိုင်ငံတို့မှာဆိုရင် Christmas ဈေးပွဲတော်တွေကိုဖွင့်ပြီးမှပြန်ပြီးတော့ပိတ်လိုက်ကြပါတယ်။အခုလိုဥရောပသမ္မတနိုင်ငံတို့မှာလူစုလူဝေးမဖြစ်အောင်ပြန်ပြီးသတိထားနေချိန် Croatia နိုင်ငံ Zagreb မြို့တော်မှာတော့ Christmas ဈေးပွဲတော်ကိုစီစီကားကားကျင်းပနေပါတယ်။ဈေးပွဲတော်ကိုလာသူတွေအနေနဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပြဖို့လိုပါတယ်။ COVID ကာကွယ်ဆေးအနည်းဆုံးတစ်ချိန်ထိုးထားပြီးတဲ့သူတွေအနေနဲ့ဈေးပွဲတော်ဝင်ခွင့်လက်မှတ်ရပါတယ်။အနည်းဆုံးတည်င်းသုံးဖက်အကြာကဆေးထိုးထားပြီးသူလည်းဖြစ်ဖို့လိုပါတယ်။ဆေးထိုးထားပြီးသူတွေအနေနဲ့အခုလိုမျိုးလူစုလူဝေးနေရာတွေသွားဖို့အတွက်ရက်40စာ COVID Pass ကိုအစိုးရစီမှရှောင်လို့ရပါတယ်။ PCR နဲ့ Antigen ဆေးစစ်မှုတွေလုပ်လို့ Negative အဖြစ်ထွက်သူတွေအနေနဲ့လည်းရေဒိုလက်မှတ်တွေရနိုင်ပါတယ်။ COVID ရောဂါပျောက်တာအနည်းဆုံး10ရက်ကျော်ရှိပြီဆိုတဲ့အထောက်အထားလက်မှတ်ပြနိုင်သူတွေကိုလည်း COVID Pass ထုတ်ပေးပါတယ်။အခုလိုခွင့်ပြုချက်ပါမှပွဲတော်ဆင်နွှဲလို့ရမယ်လို့ Croatia အစိုးရကသတ်မှတ်ချက်လုပ်ထားတာက Christmas ပွဲတော်ဆင်နွှဲမဲ့သူတွေကိုအတားအဆီးဖြစ်ပုံမရပါဘူး Christmas ပွဲတော်ကာလအခုလိုဈေးပွဲတော်တွေမှာလက်ဆောင်ပစ္စည်းတွေဝယ်ကြမိတ်ဆွေတွေဆုံတွေ့ကြတဲ့အစဉ်အလာရှိတာမို့ဈေးပွဲတော်ကျင်းပနိုင်တာကိုပဲမြို့သူမြို့သားတွေဝမ်းသာနေကြပါတယ် Zagreb မြို့တော်မှာ Christmas ရာသီကျင်းပတဲ့ဈေးပွဲတော်ဟာမြို့တော်ရဲ့အထင်ကြီးပွဲတော်တစ်ခုအဖြစ်မြို့ကန်တွေကသတ်မှတ်ထားကြတာဖြစ်ပါတယ
်
အရင်နှစ်တွေတည်းဆိုင်တော့ပွဲကအရမ်းမရှိပေမဲ့ကျွန်တော်ကတော့သဘောကျပါတယ်ကောင်းလဲကောင်းပါတယ
်ကိုဗစ်ကရောဂါကြောင့်အခက်အနာတွေအခုလိုပွဲတော်တွေကိုကြီးကြီးကျယ်ကျယ်မကျင်းပနိုင်ခဲ့တာတစ်နှစ်ကျော်ရှိပြီမို့တိတ်တော့အချိန်မရသေးဘူးလို့တချို့ကလည်းပြောပါတယ
် well it's certainly not as lively as it used to be but it's kind of coming back you know
အရင်လိုမစီတော့တာကတော့တည်ကြပါတယ်ဒါပေမဲ့တဖြည်းဖြည်းတော့စီကားလာမှာပါအခုလိုလူတွေအများကြီးကိုပြန်တွေ့ရတာတိတ်ကောင်းပါတယ်
လက်ဆောင်ပစ္စည်းအယောင်ဆိုင်တွေအစားအသောက်အယောင်ဆိုင်တွေသာမကဓာတ်ပုံအလှရိုက်ချင်သူတွေအတွက်မိအလှတွေပါထွန်းထားတဲ့ Zagreb မြို့တော်က Christmas ဈေးပွဲတော်ကလူတွေရဲ့စိတ်ရှင်လန်းစေဖို့မရှိမဖြစ်အရေးကြီးတဲ့ပွဲတော်ဖြစ်တယ်လို့ပွဲစီစဉ်သူတွေကဆိုပါတယ
် Christmas ljudi smo socijalna bića nama jako važno družice a ako smo na otvorenom znamo
လူတွေဆိုတာလူစုလူဝေးပွဲတွေကြိုက်တာမျိုးဆိုတော့အခုလိုစုံကြတွေ့ကြတဲ့ပွဲမျိုးကတိတ်အေးပါပါတယ်အမိုးကမရှိလဟပြင်းမှလှုပ်တဲ့အတွက်ကိုဗစ်ကရောဂါကူးနိုင်ခြင်းအများကြီးပိုနေပါတယ်။အာဏာပိုင်တွေထုတ်ပြန်ထားတဲ့ကိုဗစ်ဆိုင်ရာစည်းကမ်းချက်တွေအားလုံးကိုကျွန်မတို့လိုက်နာဆောင်ရွက်ထားပါတယ်
။ခရိုအေးရှားနိုင်ငံရဲ့စည်းကမ်းသတ်မှတ်ချက်အရအမိုးအကာအောက်ထဲမှာမဟုတ်ရင်နှာခေါင်းစည်းတက်စရာမလိုတာကြောင့်ဈေးပွဲတော်လာသူတွေနှာခေါင်းစည်းမတက်ကြပါဘူး။လူချင်းခက်ခွက်ခွာနေရမယ့်စည်းကမ်းချက်တွေကိုလည်းတိတ်ပြီးလိုက်နာကြပုံတော့မရပါဘူး။ဈေးပွဲတော်ကိုလာကြတဲ့ထောင်နဲ့ချီတဲ့ဧည့်သည်တွေထဲမှာခရိုအေးရှားနိုင်ငံတည်းမဟုတ်ဘဲအိနီးချင်းဥရောပနိုင်ငံတွေကဧည့်သည်တွေတောင်ပါပါတယ်။
Tek sam došla, mislim, odlično je, vrlo je lijepo da se nešto događa ovdje. Ja sam iz Slovenije, tako da tamo je sve još.
Jema, aku ma jau da ba, alam ji ya ra ro, atoli isim ki ba re. Aku lo pwe mi lo nai na, teke gu kao ma re. Jema ga Slovenia ga ba. Jema ru si ma ro, alam pek ta ra mo, pa ma tek bi ro ma shi ba o. Da jau, alo aya ma, Zagreb go la bi ro apan pi ya ra go, tabo ja ba re.
Ta ma cha dwi ne ka nyi yin, ya nai ne COVID pass ne, ပွဲတော်ဆင်နွှဲနိုင်တယ်လို့ခရိချအစိုးရကခွင့်ပြုထားတာမို့ပြည်ရင်းကသာမကပြည်ပကဧည့်သည်တွေလည်းလာနိုင်နေကြတာဖြစ်ပါတယ်။ဧည့်သည်တွေကိုအဓိကထားဝင်ငွေချရတဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းစားတောက်ဆိုင်လုပ်ငန်းလုပ်သူတွေကတော့ဒါကိုကြိုးဆိုကြပါတယ်
။ Pas za seguro spodočka sa veseljem kompletan advent jer bili se puno kolega bilo uvjereno neće.
အခုလို Christmas ဈေးပွဲတော်ပြန်ကျင်းပနိုင်တာကိုကျွန်တော်တို့လိုဆိုင်ပိုင်ရှင်တွေကတော့တကယ်ဝမ်းသာပါတယ်။ကျွန်တော်လို့ဖို့ကံပတ်တော်တော်များများကဒီနေ့ဈေးပွဲတော်ပြန်ကျင်းပဖြစ်လိမ့်မယ်လို့တော့ထင်မှားကြပါဘူးအခုလိုပြန်ဖွင့်နိုင်တာတကယ်ဝမ်းသာစရာပါတခြားနိုင်ငံတချို့မှာဆိုရင်ဗာပွဲမှာတော့မလုပ်နိုင်ပါဘူးဒါကြောင့်ကျွန်တော်တို့ကတော့ဝင်ငွေရအောင်ဆိုင်ပြန်ဖွင့်နိုင်တာကိုပဲဝမ်းသာလာပါပြီမနေ့ပြန်ဆိုင်ကိုပြန်များပိတ်မလားဆိုတာမျိုးလောလောဆယ်တော့ပူစရာမလိုပါဘူးဆိုင်တွေပိတ်ရရင်တော့ဝင်ငွေလည်းရတော့မှာမဟုတ်ပါဘူ
းဟိုတယ်ခရီးနဲ့စားတောက်ဆိုင်လုပ်ငန်းတွေရဲ့ဝင်ငွေကနိုင်ငံရဲ့ GDP 4 ပုံ 2 ပုံလောက်ကိုဝင်ငွေရှာပေးနေတာမို့ဒီလုပ်ငန်းတွေပြန်ပြီးဥမော်လာနိုင်မှုကမ္ဘာလက်ခီးတွေတွေကိုဆွဲဆောင်နေတာလည်းဖြစ်ပါတယ်။ပြည်တွင်းကဧည့်သည်တွေသာမကပြည်ပကဧည့်သည်တွေကိုပါလာနိုင်အောင်လို့ COVID စီကံတပ်မတ်ချက်တွေ short ပေါ်ထားတဲ့ Croatian နိုင်ငံ Zagreb မြို့တော်က Christmas ဈေးပွဲတော်မှာဆိုင်ငန်းအရေးအတွက်ကိုမြို့တော်တာဝန်ရှိသူတွေကအရင်နှစ်တွေထက်3ပုံ2ပုံ short ပြီးတော့ဖွင့်ခွင့်ပြုထားပါတယ်။နောက်ပြီးဈေးပွဲတော်လာသူတွေအနေနဲ့ဈေးဆိုင်တွေရှိတဲ့နေရာတွေမှာပဲစုမနေအောင်လို့ လေဟာပြင်းနဲ့အမိုးအခါမရှိတဲ့နေရာတွေမှာမီးအလားနဲ့ဆွဲဆောင်မှုတွေကိုလည်းပို့ပြီးတော့လှုပ်ထားပေးပါတယ်။ဥရောပတခြားနိုင်ငံတွေမှာအိုမီခရွန်ပိုးတဲ့ကြောင့်ကိုဗစ်စီးကပ်သတ်မှတ်ချက်တွေပြန်ပြီးတင်းကျပ်နေချိန်မှာခရိုအေးရှားနိုင်ငံကကိုဗစ်ပတ်ရှိသူတွေလာနိုင်တဲ့ခရစ်စမတ်ဈေးပွဲတော်မှာတော့စီကားနေပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
မဆုမြတ်မုံရဲ့ကဘာတလွားခီးသွားအစီအစဉ်ပါရှင်။ COVID-19 ကာကွယ်ရေးနဲ့ပတ်သက်တဲ့အများပြည်သူဆိုင်ရာအကြံပြုချက်ကိုနားဆင်ကြပါရှင
်။ပိတ်သားနှာခေါင်းဆီးဟာဗိုင်းရပ်စ်ပေါ်ပြန့်ပွားမှုကိုကာကွယ်ပေးတဲ့အတားအဆီးတစ်ခုဖြစ်ပါတယ်။ကိုရိုရောသူများကိုပါအကာအကွယ်ပေးဖို့တခြားနည်းလမ်းတွေအပြင်နှာခေါင်းဆီးကိုလည်းနည်းလမ်းမှန်မှန်တက်ရပါမယ်။နှာခေါင်းဆီးတက်တော့မယ်ဆိုရင်လက်ကိုအရင်ဆေးပါနှာခေါင်းဆီးကညစ်ပတ်နေလားပြက်နေလားကြည့်ပါနှာခေါင်းနဲ့မေးဆီကိုလုံအောင်တက်ပါနှာခေါင်းဆီးကဘေးမှာဟမနေလွတ်မနေအောင်တေချာတက်ပါနှာခေါင်းဆီးကိုသွားကင်နေပါနဲ့ညစ်ပတ်သွားရင်ဆိုးသွားရယ်ဆိုရင်အစ်စ်လဲပါနှာခေါင်းဆီးကိုပြန်မဖြုတ်ခင်လဲလက်အရင်ပြန်ဆီးပါနှာခေါင်းဆီးအရှိကနေရာကိုမထိပဲနားနောက်ခေါင်းနောက်တတ်ထားတဲ့ကျိုးနေရာကနေဖြုတ်ပါမျက်နှာရဲ့အဝေးကိုဆွဲဖြုတ်လိုက်ပြီးတော့လက်ကိုပြန်ဆေးပါအောင်ဒီနှာခေါင်းဆီးကိုပြန်သုံးရမယ်ဆိုရင်တန့်ရှင်းနဲ့ပြန်သုံးအိတ်တစ်ခုထဲမှာထည့်သိမ်းပါပြန်သုံးဖို့ထုတ်ယူတဲ့အခါနှာခေါင်းဆီးကြိုးစားကပဲကင်ပြီးပြန်မတက်ခင်မှာလဲညစ်ပတ်နေလားဆိုနေလားတေချာပြန်ချပါအောင်ပြန်သုံးမယ့်နှာခေါင်းဆီးကိုဖြစ်နိုင်ရေဘူးသုံးပြီးအနည်းဆုံးတစ်နေ့တစ်ခါဆက်ပြန်နေလျှော်ပါကိုနှာခေါင်းဆီးကိုသုံးပါသူများဟာယူသုံးပေးသုံးမလုပ်ပါနဲ့နှာခေါင်းဆီးသုံးတဲ့အခါတေချာတက်တဲ့အသုံးပြုတဲ့ပြန်ချွတ်တဲ့စနစ်တကျဆွန့်ပစ်တဲ့တေချာပြန်လျှော်တတ်ဖို့လိုပါတယ်နှာခေါင်းဆီးတက်ထားရုံနဲ့အနေမကင်းနိုင်ဘူးဆိုတာမမေ့ပါနဲ့ဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုတားဆီးဖို့နှာခေါင်းဆီးလက်တက်တခြားကာကွယ်ရေးနည်းတွေကိုလည်းဆက်သုံးရပါမယ်လူအချင်းချင်းကြားအနည်းဆုံး၃ပေခွာနေလက်ကိုတေချာခဏခဏဆေးပြီးတော့ညနာနဲ့နှာခေါင်းဆီးကိုလက်နဲ့သွားထိမနေဖို့လိုပါတယ်ဘေးကင်းကင်းနဲ့ COVID-19 ကူးစက်မှုကိုတားဆီးကြပါစို့နော်
မြန်မာပြည်သူပြည်သားအလုံးလဲကိုဗစ် -19 ကပ်ဘေးရောဂါရန်ကနေကင်းဝေးကြပါစေရှင်။အခုတော့အင်္ဂါညချမ်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။2022ခုနှစ်အမေရိကန်ကာကွယ်ရေးဆိုင်ရာလုတ်ပိုင်ခွင့်အဥပဒေ NDAA မှာပါတဲ့မြန်မာအရေးဆိုင်ရာပြဋ္ဌာန်းချက်တွေကြောင့်မြန်မာနိုင်ငံဆက်အနာသည့်အခြေအနေအပေါ်အမေရိကန်အစိုးရအနေနဲ့အရင်ကထက်ပိုပြီးထိထိရောက်ရောက်တုံ့ပြန်လှုပ်ဆောင်လာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်ခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ကတက်ကြွလှုပ်ရှားသူတဦးက VOA ကိုပြောပါတယ်။ဒါ့အပြင်ဆင်အနာသိမှုကိုစန့်ကျင်ကန့်ကွက်နေတဲ့ຫນွေဦးတော်လှန်ရေးကိုအများကြီးအထောက်အကူဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းလဲ New York Burmese Community အဖွဲ့ကမတ်ရှင်မင်းကပြောပါတယ်။ကိုကျော်ကျော်သိန်းဆက်သွယ်မိမြန်တင်ပြထားပါတယ်ရှင်
။မတ်ရှင်မင်း VOA နဲ့ဆက်သွယ်မိမြန်ငွေပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
ကဲမင်းများနဲ့တော့ကျေးဇ
ူးတင်ပါတယ်ရှင်ကျွန်တော်တို့ဒီကနေ့ဆက်သွယ်မိမြန်ချက်မှာအဓိကကတော့ပြီးခဲ့တဲ့မကြာသေးခင်ရက်ပိုင်းအတွင်းကအမေရိကန်ကွန်ဂရက်လွှတ်တော်ကနေပြီးတော့အထူးဖြစ်တော့အထက်လွှတ်တော်ပေါ့လေအထက်လွှတ်တော်ကနေပြီးတော့အတီးပြုတ်လိုက်ပြီးတော့သမ္မတစီကိုဥပဒေဖြစ်အတီးပြုတ်ပြဋ္ဌာန်းဖို့လက်မှတ်ထိုးဖို့ပို့ထားတဲ့ဒီ NDAA ပေါ့အဲ့ဒီဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဓိကမေးချင်တာပါဆိုတော့ဒီဥပဒေကဟလာ2022ခုနှစ်အတွက်အမေရိကန်အမျိုးသားကော်ဝေးဆိုင်ရာလုပ်ပိုင်ခွင့်အုပ်ဒီပေါ့အကြမ်းမြင့်ကျွန်တော်တို့ဘာသာပြန်မယ်ဆိုရင်တော့ဆိုတော့အဲ့ဒီအထဲမှာဟလာမြမအရေးနဲ့ပတ်သက်ပြီးတော့ဖြည့်ဆွတ်ပြီးတော့မှထည့်သွင်းပြဋ္ဌာန်းထားတာပြီးပါတယ်လို့ကျွန်တော်သိထားပါတယ်ဆိုတော့မက်ရှင်မင်းတို့ကဒီຢာတွေနဲ့ပတ်သက်ပြီးအဓိကလှုပ်ဆောင်နေတဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့အခါကျတော့ဒီ NDAA ဥပဒေထဲမှာမြမအရေးနဲ့ပတ်သက်ပြီးတော့အဓိကအရေးပါတာဘယ်လိုအချက်တွေရှိပါသလဲခင်ဗျာ
ဒီပေရမဒီဆန်နိတ်လီဒါပေါ့နော်ဆာ Republican Majority Leader Minority ဆန်နိတ်လီဒါကနေပြီးတော့မချမကောင်းနေရဘာထည့်တောင်းထားလဲဆိုတော့အဓိကသူတို့ကလွှတ်တော်အနေနဲ့ကအကွာစကားထင်းပြောရတာရှိတာပေါ့နော်ဒါပေမဲ့တခုသမီးဆဆဦးရှေးဦးစွာ reference လုပ်ချင်တာကဒါတန်မတ်ပါသမီးတို့ရဲ့ UN တန်မတ်ဦးကျော်မိုးထွန်းကိုဒီအာ John McCain Award ပေးတဲ့အချိန်မှာမချမကောင်းနေကစကားဦးပြောတဲ့ introduction speech ပေးတဲ့အချိန်မှာသူ့ရဲ့ပါဇက်ထဲကနေပြီးတော့မြန်မာနိုင်ငံရဲ့ပြည်ထနာရောတကယ်ဖြစ်ရှင်းနိုင်ဖို့ပါတဲ့မြန်မာနိုင်ငံရဲ့တကယ် real government national unity government ကိုနိုင်ငံတကာအသိမှတ်ပြုဖို့ပါ
အရေးကြီးဆုံးပဲလို့သူကပြောသွားတယ်။သူ့ရဲ့စိတ်ထဲမှာလည်းသူ့ပါတီအနေနဲ့ကတော့ NUG ဟာမြန်မာနိုင်ငံရဲ့တကယ် government ဆိုတာလက်ခံမိတာ။ဒါပေမဲ့လွတ်တော်မှာတင်တဲ့အချိန်မှာတော့သူတို့ပေါင်လဲရလောက်ရမှာရှိရပေါ့နော်။ရှိတဲ့ခါကျတော့သူတို့ဘလို့တောင်းဆိုထားလဲဆိုတော့ United States government ပေါ့နော် State Department Executive Level Joe Biden ရဲ့ Executive Level Department ကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ Democracy အတွက်ရဲ့ပြန်လည်ရှင်သန်ပေးပေါ့နော်အကူအညီပို့အတွက်ကိုထိထိရောက်ဘာတွေလုပ်ပေးပြီလဲဘာတွေလုပ်နေလဲဘယ်ပိုင်းနေပေါ့နော်သူတို့နောက်က list နဲ့လုတ်ထားတယ်ဒီပိုင်းနေဒီပိုင်းနေမှာဒါနဲ့ပတ်သက်ဘာတွေလုပ်နေပြီလဲဆိုတာမိထားအဲထိတ်ဆုံးမှမိထားတာကအဲသူတို့ဘလို့ရေးထားလဲဆိုတော့ to support legitimize national unity government etc etc ပေါ့နော်သူတို့ရေးထားတာမြန်မာနိုင်ငံရဲ့ democracy ကိုပြန်လည်ရှင်သန်ရေးနဲ့အကူအညီပို့အတွက်ကိုတဲ့ national unity government ကို support ပေးဖို့ဘာတွေလုတ်ထားပေးပြီလဲတဲ့ဒီ US နိုင်ငံအနေနဲ့ရောအာတခြား partnership တခြားနိုင်ငံတွေအနေနဲ့ရောဘာတွေတွဲလုတ်ထားလဲ
ဟုတ်ကဲ့
တကယ်လို့မလုံလောက်သေးဘူးဆိုရင်ဘာဆက်လုပ်ဖို့ရှိလဲအဲ့လိုမေးထားတယ် civil disobedience movement CDM နဲ့ပတ်သက်ပြီးတော့ဒီ US အနေနဲ့ဘာလုပ်ထားပြီးပြီဘာကူညီပေးထားလဲပေါ့နော်ဒါကို support ပေးဖို့အတွက်ဘာဆက်လုပ်ဖို့ရှိလဲသူတို့အဲ့လိုမျိုးထိရောက်တဲ့မိကုန်းကိုဆက်ဆချင်းမာတွေကမေးထားတယ်ကိုကဒီ pay က page 9000လောက်ရှိတဲ့ pay ကြီးဒါပေမဲ့မြန်မာနိုင်ငံအတွက်ကိုဟိုထည့်ပေးထားတယ်လုံလုံလောက်လောက်ကိုလေအဲ့လိုဒီဘာမှဟိုဝိလက်ကြောင့်မှမလုပ်ခနဲ့ဒါရိုက်မေးတာကအန်ယူဂျီကို support ပေးဖို့ဘာလုပ်ထားလဲဆိုတာဆက်မေးတယ်ပြီးတော့နောက်တစ်ပိုင်းကကျတော့ military hunter ကိုလေအပြစ်ပေးဖို့ဟို costly ဒီလိုမျိုးဒဏ်ခတ်ဖို့ပေါ့နော် sanction တို့ဘာလို့နဲ့ပတ်သက်တာရောဘာတွေလုပ်ထားပြီးပြီလဲဘာတွေထပ်လုပ်ဖို့လို့လဲ sanction ရောတိုးချဲ့ဖို့လို့သလားဆိုတာကို review လုပ်ခိုင်းတယ်ဖြေရှင်းချက်တင်ခိုင်းတယ်ပေါ့နော
်အဲ့
တော့ action မိုင်းလာမယ်အဲ့ဒါနောက်တစ်ဆင့်လဲဆက်ဆိုရင
်ဆိုတော့အာကျွန်တော်ဖြတ်ပေးလိုက်မယ်မရှင်မင်းဆိုတော့ဒီဥပဒေကလက်ရှိမှာလာတမရကလက်မှတ်ထိုးပြီးတော့ဥပဒေဖြစ်ပြထမ်းမှုနောက်ဆုံးဆင့်ရောက်နေပြီပေါ့နော်တမရလက်မှတ်ထိုးလိုက်တဲ့ဒါဥပဒေဖြစ်ပြီပေါ့ဥပဒေဖြစ်သွားပြီးပြီဆိုရင်ဥပဒေဖြစ်သွားပြီးတဲ့နောက်ပိုင်းမှာဘာတွေမျှော်လင့်လို့ရမလဲခင်ဗျာဘာတွေဆက်ဖြစ်လာမလဲ
ဒီလိုမျိုးဒီတမီးတို့ကအခုကျတော့ Congress မှာအထက်လွှတ်တော်အောက်လွှတ်တော်အထက်လွှတ်တော်ဆီရှိရပေါ့နော်ဒီ House of Representatives နဲ့ Senate မှာဟိုကအကုန်ပြီးပြတ်သွားပြီကိုက bipartisan support ရထားတယ် Republican Party က Senator တွေရော Democratic က Senator တွေရောဒီဘာမှamendment နဲ့ပတ်သက်ပြီးတော့ NDA ထဲမှာပါတဲ့ဟာကို support ပေးထားတယ်။အဲ့တော့သမရလက်မှတ်ထိုးလိုက်ရင် law ဆိုတာဖြစ်လာမယ်။ဥပဒေဖြစ်လာမယ်။ဥပဒေဖြစ်လာရင်ဒီထက်ကတောင်းဆိုထားတဲ့အချက်တွေလုတ်ပါ၊ကင်ပါ၊ investigate လုတ်ပါ၊ပြန်ဖြေရှင်းချက်ပေးပါ။မလုံလောက်သေးရင်ဆက်လုပ်ဖို့ပါရှိလဲဆိုတဲ့ထောက်ထားတာတွေကိုရှောင်လွှဲလို့မရတော့သူတို့ light လောက်ရတော့မယ်။ဟုတ
်ကဲ့။အ
ဲ့တော့ပြည်သူတွေအနေနဲ့ကတကယ်လို့သူတို့ပြန်တင်ပြချက်တွေမှာဥပမာဆိုကရဲ60အတွင်းမှာဒီဆက်နဲ့ပတ်သက်ပြီးတင်ပြပါပေါ့နော် NUG government ကို recognize လုပ်ဖို့တဲ့ဒီလိုဘာလုပ်ထားပြီးပြည်လို့မေးတဲ့ဟာကိုဒီ state department ပြန်ဖြေရှင်းလိုက်လို့weak ဖြစ်နေရဆိုရင်ပြည်သူကပြန်တွန်းလို့ရတယ
်။ဟုတ်ကဲ့။
အဲ့လိုဆက်ပြီးတော့ pressure ပေးသွားလို့ရတယ်။
ဆိုတော့အဓိက
နေရတော့ဟုတ
်။ဟုတ်ကဲ့။ဆိုတော့အဓိကအဲ့ဒီပြတ်ထန်းချက်တွေကို American အစိုးရထဲမှာဘယ်ဝန်ကြီးဌာနတွေကအဓိကအကောင့်ထဲပေါ်ရပါမလဲ
။ဒီ Foreign Affairs နဲ့ပတ်သက်တဲ့ဝန်ကြီးဌာနရဲ့ပါနောက်ပြီးတော့ Financial နဲ့ပတ်သက်တဲ့ဝန်ကြီးဌာနရဲ့ပေါ့ကွာ။အဲ့လိုဌာနရဲ့
နိုင်ငံသားရေးနဲ့ဗန္ဒာရေးနဲ့ဆိုင်တဲ့ဝန်ကြီးဌာနတွေပေါ့နော
်။ဟုတ်ကဲ့ကွာ။ဆိုတော့ဒီနှစ်ခုကအဓိကပေါ့နော်
။အဲ့
တို့ကတင်ပြရမယ်ဟုတ်ကဲ့ရှင်
။ဟုတ်ကဲ့။ဆိုတော့ဒီအဟုတ်ကဲ့ခင်ဗျဆိုတော့ဒီ NDA ထဲမှာ NDA ဥပဒေထဲမှာထည့်သွင်းပြဋ္ဌာန်းထားတဲ့မြန်မာအရေးနဲ့ပတ်သက်တဲ့အချက်တွေကဟလာလက်ရှိမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေအရာကိုဆန့်ကျင်တွန်းလှန်နေကြတယ်လို့ရှားမှုရှိတယ်ဒီလိုရှားမှုကိုဟလာ Spring Revolution မျိုးဦးတော်လှန်ရေးလို့ခေါ်ကြတာပေါ့နော်ဒါမှရှင်မင်းတို့လည်းအဲဒီလိုရှားမှုထဲမှာပါဝင်နေကြတယ်ဆိုတော့ဒီလှုပ်ရှားမှုကိုဘယ်လိုမျိုးဘလောက်ထိအထောက်အကူဖြစ်နိုင်မယ်လို့မရှင်မင်းတို့မျှော်လင့်ပါတယ်
အများကြီးထောက်ဖို့ဖြစ်လာနိုင်မယ်လို့မျှော်လင့်တယ်ကွာခုနကရှင်မင်းစကားကိုတန်းသွားသလိုပဲလွတ်တော်ကသူတို့ဘောင်တွေကလောက်ရလို့တာတမရောက်ကွာနင်တို့ NUG ကိုအတိမတ်ပြုတ်လိုက်တော့လို့ပြောရုံတမယ်ထည့်ပေးထားတာပေါ့နော်ဒါဆိုတချို့အပိုင်းတွေမှာကြီးလိုက်မယ်ဆိုရင်ဥပမာဆိုကွာတမီးတို့ဒီမြန်မာနိုင်ငံပတ်သက်တဲ့ NDA ရစာပိုက်တွေကိုဖတ်ချင်ရင်ပထမစာပိုက်မှာတော့ NUG ကိုအတိမတ်ပြုတ်ဘာတွေလုပ်ပြီးပြီလဲလောက်ပဲမေးထားပင်မယ်နောက်ပိုင်းတွေမှာကျတော့သူတို့ကဘယ်လိုတောင်သုံးထားလဲဆိုတော့ဥပမာဆို humanitarian aid နဲ့ပတ်သက်ရင်ပေါ့နော်မြန်မာပြည်မှာဒီတို့မျိုး humanitarian crisis တွေအများကြီးဖြစ်လာနေပြီဒီဒီ main online လို့လုပ်လို့ဒီလိုတွေမှာပတ်သက်ရင်မြန်မာနိုင်ငံကိုကူညီပါလို့ state department ကိုတိုက်တွန်းထားတဲ့ဘက်မှာ national unity government of republic of the union of myanmar ကိုကူညီပါဆိုပြီးတော့တို့ကသုံးထားတယ်ဟိုလွှတ်တော်အနေနဲ့ officially ကိုသုံးထားပြီမြန်မာနိုင်ငံကရွေးကောက်ထားတဲ့အစိုးရလို့သုံးတာမဟုတ်ဘူးနဲ့တို့ကိုယ်တိုင်ကမြန်မာနိုင်ငံကအစိုးရလို့သုံးသွားတာပေါ့နော်အဲ့လိုမျိုးဆိုတော့ဒီသမရကလက်မှတ်ထိုးလိုက်ပြီဆိုရင် NUG ကိုအတိမတ်ဖြူဖို့လမ်းကြောင်းတော်တော်မျှော်လင့်ချက်အနေနဲ့တော်တော်နှီးသွားပြီပေါ့ကွာဇာတ်ရဲမှာ NUG ကတို့လိုအပ်တာတွေကိုကောင်းအောင်လုပ်ရမယ်တမီးတို့ပြည်သူတွေကလည်းဆက်တိုက်တွန်းရမယ်အာဘာလို့တမီးတို့ကဒီတိုက်ပွဲကတ တခြားနီလာနေနဲ့တိုက်တာဟိုခုညီတာကတပိုင်းဥပမာဆိုပတ်စံထောက်ပံ့တာတပိုင်းပေါ့နော်တကယ်ပြဿနာတွေကိုဖြေရှင်းနေတယ်ဆိုရင်တမီးတို့ကဒီနဒါရအနက်ကြီးကိုပလတ်စတာအုပ်လို့မရဘူးအန်ယူဂျီကတရားဝင်ဆိုရနိုင်ငံတကာရဲ့မျက်စိရှိမှဖြစ်လာမှတာ US ကတော့ဦးဆောင်ပြီးလက်ခံလိုက်ရင်တခြားနိုင်ငံတွေကပါလာမှာတခြား G7 နိုင်ငံတွေပါလာမယ်ပါလာရင်တမီးတို့ကပတ်စံချီးလို့ရမယ်ဒီမင်းအွန်လိုင်းတို့ red notice ပေါ့နော် officially ထုတ်လို့ရမယ်သူတို့တရားစွဲဖို့အတွက်နိုင်ငံတကာခုံရုံးတင်ဖို့အတွက်ဒီကိုလုံးဖို့လောက်တိုင်းတရားဝင်လုံးလို့ရလာမယ်ကိုကအခုကျတော့တရားဝင်အစိုးရမဖြစ်တဲ့ကြောင့်လို့ PDF ဆိုရဲဒီ defense force လေးတီထောင်တာတော့မှကိုကအကြမ်းဖက်တမမဟုတ်ပါဘူးဆိုတော့မနေ့လိုက်ဖြစ်ရှင်းနေရတယ်လေနိုင်ငံတကာစာမျက်နှာတွေမှာငါတို့ကကိုကခုခံတာပါအကြမ်းဖက်နေရမဟုတ်ပါဘူးဆိုတော့ဒါတော့တမီးတို့ကပထမအဦးဆုံး solution NUG ဆိုတာ recognize government ဖြစ်လာရင်တခြားနေရာတွေက they were flow into place ပေါ့နော် fall into place
ဟုတ်ကဲ့ကျွန်မရှိမိဟုတ်ကဲ့ခင်ဗျာဆိုတော့လွတ်တော်ကတော့ဒါဟိုဒါတိုင်းလောက်ပါဆိုပြီးဥပဒေထဲမှာပြဋ္ဌာန်းလိုက်တယ်ပေါ့လေဒါပေမဲ့ဟဲ့လားအမေရိကန်စိုးရိမ်အနေနဲ့ဒါတွေကိုတကယ်လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာတကယ်လက်တွေ့ကြပါရဲ့လားတကယ်ဖြစ်နိုင်ချေရှိပါရဲ့လားစိုးရကရောတကယ်ပဲလုံနိုင်ပါမလားခင်ဗျာ
အရင်ဘက်ကပဲအကွာ secretary blinken ကပြောသွားတယ်ပေါ့နော်ဒီသူပြောသွားတဲ့ word by word သမီးပြန်ပြောတာတော့မဟုတ်ဘူးဒါပေမဲ့သူပြောသွားတာ everything is on the table တဘောမျိုးပေါ့နော်အကုန်လုံးလှုပ်လို့ရတယ်ပေါ့နော်လှုပ်တင်တာလှုပ်သွားမယ် limit မရှိဘူးပေါ့နော်ဒီမှန်တာအမှန်တရားအတွက်လှုပ်သွားမယ်ဆိုရယ်သူတို့ဘက်ကဟို open situation ဖြစ်လာပြီပြီးတော့သူတို့အနေထားမှာလည်းပုံဝင်လေးလေးမပြောရင်သာရှိမယ် China ရဲ့အနေရောတော့သူတို့မြင်နေတယ်ဒီအခုဒီဒီနေ့ပဲလောလောလတ်သတင်းတွေတက်လာတယ်မလား China yuan ငွေ currency နဲ့မြန်မာနိုင်ငံမှာ run off မယ်လေးပါဖြစ်လာတယ်လေ January 1ရက်နေ့မှာ main online တို့နဲ့အဲ့သူတို့နဲ့ meeting တွေထားပြီးလုပ်မယ်ဆိုတော့ဒါတွေက US ကမကြားပဲမနေဘူးကွာ NUG ကိုအစိုးရတက်ဖြစ်မတတ်မှတ်ဖဲနဲ့ဒါတွေကိုလုံးဝပိတ်စီပိတ်ဆို့ဖို့ဆိုတာမဖြစ်နိုင်ဘူး China ကနေပြီးတော့စာသီစီချားတွေကိုပို့ပို့ဝင်လာတဲ့အနေရယ် Taiwan တို့ Hong Kong တို့အနေရယ်ဒါတွေကအကုန်ဆက်ဆက်နေရတဲ့ကြောင့်မလို့ဖြစ်နိုင်စီရှိတယ်လို့မျှော်လင့်တယ်တမီးတို့ရဲ့ NUG ဆိုရမှာလဲလုံးဝကိုင်းရခက်ခဲတဲ့ကြောင့်သူတို့မှအားနေချက်တွေရှိရယ်အဲ့ဒီအားနေချက်တွေကိုဒီကြားထဲမှာဒီ diplomatic relationship မှာပိုကြီးကောင်းအောင်ပြင်လာနိုင်ရင်US United States ကလည်းပို confidence ရှိလာနိုင်တယ်ပြီးတော့လွတ်တော်ပါအခုလိုတွန်းအားပေးလိုက်ပြီပေါ်တင်ကြီးကိုတွန်းအားပေးလိုက်ပြီဆိုတော့ရှေ့ဆက်သွားဖို့ပဲရှိတော့တယ်ကွာရက်ဖို့တော့မရှိဘူးမျောလင့်တယ်
ဟုတ်ကဲ့ခင်ဗျာမြင်တယ်ဆိုတော့ဟလာတမန်တော်ကလက်မှတ်ထိုးပြီးတော့ဥပဒေဖြစ်လာပြီဆိုရင်ပထမဆုံးဒီဥပဒေရဲ့အကျိုးဆက်အနေနဲ့ဘာရလတ်ဘယ်လိုလှုပ်ဆောင်ချက်စထွက်လာဘူးမရှင်မင်းတို့မျောလင့်ထားပါလေ
သူတို့ဒီ sanction တွေလောက်တာထိရောက်သလား sanction တွေပိုကျပြန့်ပိုလုံးတင့်သလားပေါ့နော်အခုဆိုအလုံသမားတမကရေအကူက186ဖွဲ့တော့ industry bound ဆိုတာမြမအလုံသမားတမကရေတောင်းပြတောင်းဆိုနေပြီ US ကိုပြောနေရငါတို့နားလဲတယ်အလုံတွေပြုတ်မှနားလဲတယ်ငါတို့အထိနာမှနားလဲတယ်ဒါမဲ့အဲ့ဒါတွေကိုခါစီခံနိုင်တယ် US ကဆက်ရှင်ကိုတကယ်လို့မြောက်ကြကြပြပြပို့လုတ်ပေးခြင်းနဲ့ဆန္ဒရှိရင်လုံးနိုင်တဲ့တခြားရှင်လုတ်တော့သူတို့ကပြောနေပြီပေါ့နော်အဲ့တော့အဲ့ဒီအပိုင်းလေးမှာအခုလောဆီမှာ US က target တဲ့ sanction လောက်ပဲလုတ်သေးရဲကိုကပြည်သူတွေကိုထိခိုက်မှာဆိုလို့ဆိုရဲစုံရင်စိန်တစ်ခုနဲ့ပေါ့နော်တခြား reason တွေလည်းရှိရင်ရှိမယ်သူတို့ချမပြတာဖြစ်နိုင်တယ်အဲဒါပေမဲ့ဒီလိုမျိုး sanction over review လုပ်ပါလို့ပြောလာတယ်မလားပြောလာတော့သူတို့ review မလုပ်လို့မရတော့ဘူးဒီပြည်သူရဲ့တကယ် UNID sorry labor union ရဲ့အတန်းအောင်နားထောင်ပေးရပါမယ်ပြီးတော့ main online တော့ဥမာဆိုဒီ NDA မှာအကူက IMO တို့ဟိုတခြား World Bank တို့ ਨੇ ဒီနိုင်ငံတနိုင်ငံနဲ့တခြားနိုင်ငံကဒီ International World Bank နေရာနေပြီးတော့နိုင်ငံ infrastructure အတွက်တိဆောက်ရေးတို့ဘာလို့ညာတို့အတွက်ကိုပတ်စံအလုံးကြီးနဲ့ချီလို့ရတဲ့လမ်းကြောင်းတွေကိုပိတ်ဖို့ပါပါတယ်အဲ့တော့ main online တို့လုတ်ပိုင်ခွင့်တွေကိုတဖြည်းဖြည်းနဲ့ဖြုတ်နေပြီဖြုတ်နေတော့အဲ့ဒါ၄အပိုင်းလေးမှာအရှင်ဆုံးတတ်ရမှုရှိအဲ့ဒီ World Bank နဲ့ပတ်သက်တဲ့အပိုင်းဆိုရင်ရက်60အတွင်းမှာလုတ်ခိုင်းတာဆိုတော့လေအဲ့ဒါဆိုဒါမျိုးဆိုအရှင်ဆုံးဖြစ်မှာလုံးဝလမ်းကြောင်းပိတ်သွားမယ်ကွာ
session
mind နဲ့ပြီးလုံးမယ် humanitarian aid ပိုင်းနဲ့ပြီးလုံးမယ်ဟုတ်အဲ့လိုတွေဖြစ်လာမယ
်ဟုတ်ကဲ့ဆိုတော့ဒီ NDAA ထဲမှာ NDA ဥပဒေထဲမှာပြဋ္ဌာန်းထားတဲ့ထည့်သွင်းထားတဲ့အချက်တွေကဟလာ American အနေနဲ့မြန်မာအရေးမှာအခုလက်ရှိကတော့သူကစကားအဖြစ်ပြောတာများတယ်တန်ခတ်ရည်မှုတွေကတော့ချထားတာပေါ့လေတကယ်လက်တွေ့လက်ပါတယ်ဆိုတဲ့ဟာအင်မတန်နည်းသေးတာပေါ့အခုချိန်နေမှာဆိုတော့မရှိမလို့မျှော်လင့်ထားတာကဒီဥပဒေသာထွက်လာရင် American ကတကယ်ကိုစကားနဲ့တွေမဟုတ်ဖ ೇನೆ လက်ပါပါလာမယ်ပေါ့လက်ပါပါလာမယ်ဆိုတော့လက်တွေ့အပြင်လောက်တာတွေပါရှိလာမယ်ပေါ့ဒီလောက်အထိမျောလင့်ထားတာပေါ့
ဟုတ်လက်တွေ့ရဆိုခုနပြောသွားတဲ့ sanction ဘိုင်းတို့နောက်ပြီးတော့ main online တို့ငွေကြေးချီလို့မရအောင်အကြီးကြီး project အကြီးကြီးလုံးလုံးမရအောင်ပိတ်နေနေတယ်ပေါ့နော်အဲ့လိုတွေပါလာမယ်လို့မျောလင့်နေကိုကဟို CA ဘိုင်းတော့ပါလာမှာမဟုတ်လူတွေတမီးတို့ဆက်ဖြော်ဖြော်တည့်ရနေတာထင်ခဲ့သလိုအဲ့ဒါတော့မဖြစ်လာနိုင်ဘူးလို့တင်တယ်
ဟုတ် ရှင်းနိုင်ချင်အမြဲတမ်းနည်းပါတယ်
မနည်းပါဘူးဆို
တော့ကျွန်တော်အဲ့ဒါနဲ့တစ်ဆက်တည်းမှာပဲဟိုအစိုးရကျွန်တော်မေးချင်တာကလက်ရှိလားဘာမက်ဆိုတဲ့ဥပဒေမူကြမ်းတစ်ခုလည်းရှိသေးတယ်အဲ့ဒါကထဲလွတ်တော်အောက်လွတ်တော်ကိုနိုင်ငံရေးကော်မတီတွေမှာရောက်နေလို့ကျွန်တော်သိထားတယ်ဘာမက်ကဘယ်လိုဖြစ်နေလဲမရှိမင်းဘာဖြစ်လာနိုင်လဲ
ဘာမက်ကလောလောဆယ်မှာကိုကဒီအောက်လွတ်တော်မှာတော့သူကအခြေအနေကောင်းတယ်ထဲလွတ်တော်မှာရပ်တန့်နေရပေါ့နော် bipartisan support မရတဲ့အနေအထားမှာဖြစ်နေတယ် republican senator တွေကသဘောမကျဘူးဒီမှာပါတဲ့အချက်တချို့ဘာမှအဲ့ကဖြစ်တည်လာမှုကကွာဒီဘေးကအာ military coup February 10ရက်နေ့စဖြစ်ပြီးနောက်ပိုင်းမှာတတ်တက်ရေးထားတဲ့ဘေးမဟုတ်ဘူးကွာလွန်ခဲ့တဲ့2019ခုနှစ်ကနှစ်ခါထွက်ပြူးတဲ့ဘေးရဲ့2020မှာတစ်ခါထွက်ပြူးတဲ့ဘေးသုံးခုကို mash up လုပ်ပြီးတော့သူတို့က carry forward လုပ်တဲ့သဘောမျိုးတချို့တစ်ချက်နှစ်ချက်ပဲလောလောဆယ်ကူးကာလမှာဖြစ်တာမှာပါတာ MOG ပေါ့နော် MOG နဲ့ gemstone နဲ့ပတ်သက်ပြီးတော့ sanction လုပ်ဖို့တပါတာအဲ့တော့ဒီဘာမှအမှဆိုရင်အဓိကအချက်ဖြစ်တဲ့ NDA မှာလို့ကိုပွင့်လင်းလင်းပါတဲ့NUG ကိုမြန်မာနိုင်ငံတရားဝင်အစိုးရဖြစ်တက်မှတ်ရေးဆိုတော့ဒီလိုမျိုး push လုပ်တဲ့လုံးဝမပါဘူးလုံးဝမပါဘူးကွာအဲ့တော့အားနည်းချက်တရှိရဲ့ language wise မှာလည်းတစ်ခါလေကြာရင်ဖတ်ပြီးပေးဆက်မင်းက60ကိုဖတ်ချင်ရင်တစ်ခါလေကြာရင် main online တို့စစ်တပ်နဲ့စနစ်ကိုအပြစ်တင်ချင်တာလား civilian government အပြစ်တင်ချင်လားဆိုတော့မကွဲပြားဘူးရောထွေးနေတယ်ဟိုလူကိုစူးစလို့ဒီလူကိုစူးစလို့ပေါ့နော်အဲ့လိုမျိုးဖြစ်နေတယ်ပြီးတော့ NUG ကို road in မိတာလေလုံးဝမပါဘူးကွာ humanitarian aid မှာဆိုရင်မြန်မာနိုင်ငံမှာအစိုးရတည့်ရမရှိတဲ့အတိုင်းပဲအာပြည်ပအာတခြား non profit တွေကပဲသွားမဲ့ပုံစံပဲဖြစ်နေတယ် NUG နဲ့ညှိပြီးတော့လုပ်မယ်လုပ်ငန်းဆိုင်တာတွေကိုလုပ်မယ်ဆိုတာမျိုးမရှိဘူးမရှိတော့ NUG ရဲ့ credibility ကယော့တယ်ဒီနိုင်ငံတကာမှာအစိုးရတည့်ရရှိတဲ့အကြောင်းလို့ဘာပဲလုပ်ငန်းလုပ်ဆောင်ဆောင်ဒီအစိုးရတည့်ရနဲ့တဆင့်သွားမှတာအဲဆိုရတဲ့အတိမတ်ပြုတ်ရရောက်မယ်ပြီးတော့ပို့ထိရောက်တယ်ပေါ့နော်ဒါဆိုမင်းအောင်လိုင်းတော့ humanitarian aid လောက်တဲ့လူတွေဥမာဆိုရင် EMT တွေဒေါက်တာတွေတခြား non profit လူတွေပါဖန်ဆီးတက်ဖြတ်နေတဲ့ဟာကို NGO တဆင့်မသွားရင်ဒီလိုမျိုးကုညီဖို့ဆိုတာ IDP အတွင်းထဲကလူတွေချင်းမရောက်ဘူးကွာအရန်အောင်ခတ်မှာ
ဟုတ်
ကဲ့ဒါမျိုးပြောတော့လိုအပ်ချက်တွေအများကြီးပဲနံပါတ်၁ပြဿနာကတော့ NGO ကိုအတိမတ်ပြုတ်ပါတော့ဆိုပြီးလွတ်တော်အနေနဲ့တမရအောင် pressure ပေးတဲ့စာသားရေလုံးဝမပါဘူး
ဟုတ်ကဲ့
မပါတော့အဲ့ဒါကိုပြင်ဆင်ဖို့လုပ်နေဟုတ်
ဟုတ်ကဲ့ဒါဆိုဘာမအဲ့ကတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပါပေါ့နော
်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ပါမရှိမင်းအချိန်ပေးပြီးဖြည့်ဆို့ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဆန္ဒရှိရာအောင်မြင်ပါစေခင်ဗျာ
ဟုတ်ကဲ့အောင်မြင်ပါစေရှင်ကျေးဇူးတင်ပါတယ်ကိုယ်ကိုလည
်းကိုချောချောသိန်းစီစဉ်တင်ဆက်တဲ့အင်္ဂါညချမ်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ကင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုကတော့သတင်းချင်းချုပ်ကိုကိုဇော်မူကျော်ပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ပြည်တွင်းအိုးမဲ့အိမ်မဲ့ဥယျာဉ်တိုးလာနေပြီးတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူတွေပုံမလိုအပ်မှာဖြစ်တဲ့ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကနယူးယောက်ဌာနချုပ်ယုံမှာအင်္ဂါနေ့ကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်နဲ့တိုင်းရင်းသားအင်အားစုများဒေသခံပြည်သူတွေဖွဲ့စည်းထားတဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေတိုးလာတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်အိန္ဒိယနိုင်ငံသားရဲ့ဝင်ကြီးဌာနအတွင်းဝင်ဟာဒီကနေ့ဗုဒ္ဓနေ့မှာမြန်မာနိုင်ငံကို၂ရက်ကြာခီးစဉ်ဖြစ်သွားရမှာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အိန္ဒိယအစင်းမြင့်အရာရှိတူပထမဆုံးချိန်လာရတာဖြစ်ပါတယ်။သူရဲ့ခီးစဉ်အတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအပါအဝင်အိန္ဒိယနဲ့မြန်မာနယ်စပ်ကိစ္စတွေဆွေးနွေးမယ်လို့အိန္ဒိယနိုင်ငံသားရဲ့ဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဝန်ဆန်းမြန်မာနိုင်ငံကိုသွားရောက်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ Massachusetts ပြည်နယ်လိုဝဲလ်မြို့မှာရှိတဲ့ကမ္ဘောဒီးယားကောင်စီဝင်ရုံးရှိမှာပြီးခဲ့တဲ့စနေနေ့ကအဝေးရောက်မြန်မာနိုင်ငံသားတွေဆန္ဒပြခဲ့ပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဝန်ဆန်းဟာအာဏာသိမ်းစစ်ကောင်စီနဲ့တွေ့ဆုံဖို့လာမဲ့2022ခုနှစ်ဇန်နဝါရီလမှာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းနဲ့ကြားမှာရုရှားတပ်ဖွဲ့အများအပြားစုဖွဲ့နေတာနဲ့ပတ်သက်ပြီးတော့ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့တွေ့ဆုံဆွေးနွေးမှုဟာ၈နှစ်အစဇန်နဝါရီလအတွင်းစတင်နိုင်မယ်လို့ယုံကြည်တဲ့ကြောင့်အမေရိကန်နိုင်ငံသားဌာနအစိုးရရရှိသူကအင်္ဂါနေ့မှာပြောဆိုပါရယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်မူကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ထိုနီပေါ်လော့ကနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက် Wonder Thor အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမ Thank you type ပါ
This program has come to you from the Voice of America, Washington.